Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American တာရန်2024ခုနှစ်ဇန်နဝါရီလ4ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီခန့်လိုင်းထိုမီတာ3249လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်
။ဟာမတ်အကြီးတန်းအရာရှိသေဆုံးပြီးနောက်ဗုဒ္ဓဟူးနေ့မှာဂါဇာခံမြောင်ဒေသမှာအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေထပ်မံပြုလုပ်ပါတယ်။ရုရှားနဲ့ယူကရိန်းတို့ဟာ UAE ရဲ့ဂျာဝင်စစ်သက်ပေးထားတဲ့သဘောတူညီချက်အရစစ်တုံးပန်းယာနဲ့ချီနှစ်ဖက်လဲလှယ်ခဲ့ကြောင်းကြေညာပါတယ်။2020ခုနှစ်အမေရိကန်ဒရုန်းတိုက်ခိုက်မှုကြောင့်သေဆုံးခဲ့တဲ့အီရန်ဗိုလ်ချုပ်နှစ်ပတ်လည်အခမ်းအနားမှာပောက်ကွဲမှုတွေဖြစ်ပြီးလူပေါင်း103ဦးသေဆုံးခဲ့ပါတယ
်။ဒီလိုထိတ်တန့်ရောက်တဲ့တွင်နေပြီးမှတော့ရခိုင်ပြည်နယ်တွင်အိုးအိမ်ဆွန့်ထွက်ပြေးရသူတွေအတွက်စာနာမှုအကူအညီလိုအပ်ချက်တနည်းအတွင်းအာရှစီးပွားရေးအခြေအနေစူးစီးတင်ပြချက်တို့ကိုနားဆင်ချရမှာဖြစ်ပြီးအပတ်စဉ်ကဏ္ဍတွေထဲမှာတော့အက်ဒီတာနဲ့ဆွေးနွေးခန်းဂျန်စီတစ်ပတ်အတွင်းအခစားအစီအစဉ်တို့ကိုနားဆင်ရပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုငင်းချမ်းရေကပြောပြပေးပါအောင်ရှင
်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေဗုဒ္ဓဦးနေ့ကအသစ်ပြုတ်လုခဲ့ပါတယ်။ဘေရွတ်တောင်ပိုင်းမှာအဝေးဒိန်း drone နဲ့တိုက်ခိုက်မှုအတွင်းဟာမတ်အဖွဲ့ရဲ့အကြီးတန်းနိုင်ငံရေးအရာရှိသူဖြစ်တဲ့ဆာလာအယ်အာရူရီဟာသေဆုံးခဲ့ပြီးမှာအစ္စရေးဘက်ကဂါဇာမှာအခုလိုလေကြောင်းတိုက်ခိုက်မှုတွေထပ်လုပ်တာပါ။အာရူရီသေဆုံးခဲ့ရတဲ့ drone တိုက်ခိုက်မှုကိုအစ္စရေးဘက်ကတော့တိုက်ရိုက်ဝန်ခံတာမျိုးမလုပ်ပါဘူး။ဟာမတ်ဘက်ကတော့ဒါဟာအစ္စရေးလက်ချက်လို့စွပ်စွဲထားပါတယ်။ဗုဒ္ဓဟူးနေ့ကရုပ်မြင်သံကြားမိန့်ခွန်းထဲမှာဟစ်ဘိုလာခေါင်းဆောင်ဟက်ဆန်နာစရလာကလေဘနွန်ကိုတိုက်ခိုက်တာတွေမလုပ်ဖို့အစ္စရေးကိုသတိပေးပါတယ်။ရန်သူကလေဘနွန်ကိုစစ်ပွဲဆင်နွှဲဖို့စိတ်ကူးရင်အစိတားမရှိစီကံကန့်သက်ချက်တွေမရှိဘဲတိုက်ပွဲဝင်သွားမယ်လို့နာစရလာကပြောပါတယ်။အစ္စရေးရဲ့မော်ဆက်ထောက်လိုင်းရေးဌာနအကြီးအကဲကတော့အော်တိုဘာ9ရက်အစ္စရေးကိုတိုက်ခိုက်ခဲ့မှုအတွင်းပါဝင်ခဲ့တဲ့ဟာမတ်အဖွဲ့ဝင်တိုင်းကိုသူတို့ဘယ်နေရာမှာရောက်နေပါစေလိုက်လံရှာဖွေရှင်းပြမယ်လို့ဗုဒ္ဓဦးနေမှာပြောပါတယ်။အာရူရီသေဆုံးမှုနဲ့ပတ်သက်ပြီးအစ္စရေးစစ်တပ်ကိုတိုက်ရိုက်မေးမြန်းရမှာတော့စစ်ဖက်ပြောရေးဆိုခွင့်ရှိသူရေရက်ဗိုလ်ချုပ်ဒန်နီယယ်ဟာဂရီကမှတ်ချက်ပေးဖို့ညှင်းဆိုပြီးပြောရမယ့်အရေးကြီးဆုံးအချက်ကဟာမတ်ကိုတိုက်ခိုက်ဖို့ကျွန်တော်တို့ဆက်ပြီးအာရုံစိုက်နေတယ်လို့ဖြေပါတယ်။ဒါပေမဲ့အာရူရီသေဆုံးမှုဟာအဓိကဟာမတ်ခေါင်းဆောင်တွေကိုတတ်ဖြတ်ဖို့ကြေညာထားတဲ့အစ္စရေးရဲ့ရီမန်းချက်နဲ့ကိုက်ညီနေပါတယ်ခင်ဗျာ။ရုရှားနဲ့ယူကရိန်းတို့ဟာ RS ဆော်ဝါများပြည်တော်စု UAE နိုင်ငံကစစ်ဆက်ပေးထားတဲ့သဘောတူညီချက်တိုင်းစစ်တုံးပန်းရာနဲ့ချီနှစ်ဖက်လဲလှယ်ခဲ့ကြောင်းဗုဒ္ဓဟူးနေ့မှာကြေညာပါတယ်။ယူကရိန်းစစ်သား230ကိုရုရှားကပြန်လွှတ်ပေးခဲ့ပြီးရုရှားစစ်သား248ဦးကိုလည်းယူကရိန်းဘက်ကပြန်လွှတ်ပေးခဲ့တာပါ။တစ်ဖက်မှာလည်းစစ်ပွဲကနှစ်နှစ်နီးပါးကြာလာနေပြီးတိုက်ပွဲတွေဆက်ပြင်းထန်နေပါတယ်။ဘဲလ်ဂိုရော့ဒေသမှာယူကရိန်းဒုံးကျည်စစ်နှစ်ကိုဖျက်ဆီးနိုင်ခဲ့တယ်လို့ရုရှားကဗုဒ္ဓဟူးနေ့မှာပြောပါတယ်။အဲ့ဒီနေရာမှာအရင်ရက်ပိုင်းကယူကရိန်းရဲ့တိုက်ခိုက်မှုအတွင်းရုရှားဘက်ကလူ24ယောက်သေဆုံးခဲ့လို့ရုရှားသမ္မတဗလာဒီမီယာပူတင်ကလက်တုံပြမယ်လို့တိုက်ခိုက်မယ်လို့ကြုံဝါထားတာပါ။အင်္ဂါနေ့တုန်းကတော့ယူကရိန်းမြို့တော်ခီးဖ်နဲ့ခါခီးဖ်ဒေသတွေမှာရုရှားဘက်ကဒုံးကျည်တွေနဲ့ပြင်းပြထန်ထန်တိုက်ခိုက်ခဲ့လို့လူ9ဦးထက်မနည်းသေဆုံးခဲ့ပြီးလူ130တန်းရရှိခဲ့ကြောင်းယူကရိန်းကပြောပါတယ်။ပိုလန်နိုင်ငံကတော့မဟာမိတ်တွေအနေနဲ့ရုရှားပေါ်အရေးယူမှုတွေတင်းကျပ်ပြီးယူကရိန်းအတွက်တာဝေးပြစ်ဒုံးတွေပေးဖို့ဗုဒ္ဓဟူးနေ့ကတိုက်တွန်းလိုက်ပါတယ်။ပိုလန်ဟာယူကရိန်းနဲ့နယ်နိမိတ်ချင်းထိစပ်နေပြီးအင်္ဂါနေ့ကရုရှားရဲ့တိုက်ခိုက်မှုအတွင်းမှာပိုလန်ဟာသူ့ရဲ့လေပိုင်တွေကိုကာဝင်နိုင်မှု F-16 တိုက်လေယာဉ်လေးစင်းကိုယူကရိန်းနယ်စပ်ကိုဆေလွတ်ခဲ့ရပါတယ်။အီရန်ကထိပ်တန်းဗိုလ်ချုပ်ကြီးတူသေဆုံးတဲ့နှစ်ပတ်လည်ခန်းနာတစ်ခုမှာဘုံးပေါက်ကွဲလို့လူ103ဦးသေဆုံးခဲ့ပြီးဒါဇင်နဲ့ချီဒဏ်ရာခဲ့ကြောင်းအီရန်အစိုးရကဗုဒ္ဓဟူးနေ့မှာကြေညာပါတယ်။2020တုန်းကအမေရိကန်ရဲ့အဝေးထိန်း drone တိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့အီရန်တော်လိုင်းအဆောင်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးကာဆမ်ဆိုလီမန်နီရဲ့တင်းကြိုင်းနေရာမှာကျင်းပတဲ့နှစ်ပတ်လည်ဆုတောင်းပွဲအတွင်းဘုံခွဲခဲ့တာပါ။ဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ကြောင်းအီရန်အရာရှိတူကပြောပါတယ်။ဘသူလက်ချက်လဲဆိုတော့အဖွဲ့တစ်ခုခုဒါမှမဟုတ်နိုင်ငံတစ်ခုခုကအခုလောလောဆယ်ထုတ်ပြောတာမျိုးမရှိသေးပါဘူး။အီရန်ဟာပြပရောက်အဖွဲ့တွေစစ်သွေးကြွအဖွဲ့အစည်းတွေနဲ့ရန်လိုတဲ့နိုင်ငံတွေအပါဝင်တိုက်ခိုက်မှုကိုလှုပ်ဆောင်နိုင်တဲ့ရန်သူအများပြားရှိနေတာပါ။အစ္စရေးနဲ့၃လနီးပါးကြာဖြစ်နေတဲ့စစ်မှလည်းဟာမတ်အပြင်လေဘနွန်ရှီးယက်ပြည်သူစစ်ဟစ်ဘိုလာနဲ့ယီမန်ကဟူသီသဘုံတွေကိုအီရန်အစိုးရကကြောထောက်နှောက်ခံပြုပေးထားပါတယ်။2020ဇန်နဝါရီလကအမေရိကန်ရဲ့တိုက်ခိုက်မှုကိုတော့အဲတုန်းကသမ္မတဒေါ်နယ်ထရန့်ကအမေရိကန်တန်မာနီနဲ့စစ်တပ်ဖွဲ့ဝင်တွေကိုစိုးရတဲ့တိုက်ခိုက်မှုတွေလုပ်ဖို့ဆူလမန်နီကကြံစည်နေလို့သူ့ကိုတပ်ဖြတ်ဖို့အမိန့်ပေးခဲ့တယ်လို့ထုတ်ပြောခဲ့မှုပါတယ်ခင်ဗျာ
န်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနဲ့မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်ကျသာမင်းမနေ့ထိတ်တန်းအောင်သတင်းတွေကို VOE ကဆက်လက်ရှင်းပြပေးနေပါတယ်ခင်ဗျာအာဖဂန်နစ္စတန်အာနာယတာလီဘန်အဖွဲ့ရဲ့အစစ်မြေကိုယ်စားလှယ်အဖွဲ့ဟာပါကစ္စတန်တာဝန်ရှိသူတွေနဲ့ဗိုလ်တုံးတွေကအစ္စလာမဘက်မှတွစ်ဆုံပြီးနေဆက်ဖြတ်ကျော်အကြမ်းဖက်မှုတွေရေးဆွေးနွေးခဲ့ကြပါတယ်။အကြမ်းဖက်အဖွဲ့တွေဟာအာဖဂန်မြေပေါ်အခြေစိုက်ပြီးနေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေလှုပ်ဆောင်နေတာမြင့်တက်လာနေလို့နှစ်နိုင်ငံကြားတင်းမာမှုတွေရှော့ချနိုင်မှုအတွက်အရေးကြီးတဲ့ဆွေးနွေးပွဲတွေလုပ်ခဲ့တာပါ။ပူးတွဲညှိနှိုင်းရေးကော်မတီ JCC လို့အမည်ပေးထားတဲ့ဒီအစည်းအဝေးကိုလာတက်တဲ့အဖွဲ့ကိုဩဇာကြီးမားတဲ့တာလီဘန်ခေါင်းဆောင်မူလာရှရင်အခွန်ကိုတိုင်းဦးဆောင်ခဲ့ပါတယ်။နိုင်ငံရင်ဆိုင်နေရတဲ့နေဆက်ရေးအစီအမံခန့်ခွဲမှုတွေနဲ့လူမျိုးရေးဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့ဒီ JCC ကော်မတီကိုဖွဲ့စည်းခဲ့တာပါ။ JCC အစည်းအဝေးမှာနိုင်ငံနေဆက်ဖြတ်ကျော်သွားလာရေးလွဲကူချုံ့မှုစီနိုင်ငံရေးရန်ရတွေကိုဆွေးနွေးခဲ့ကြတယ်လို့အစည်းအဝေးပြီးမှာပါကစ္စတန်နိုင်ငံရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပေမဲ့ဆွေးနွေးတဲ့အသေးစိတ်အချက်အလက်တွေကိုမထုတ်ပြန်ပါဘူး။တာလီဘန်တွေအာဖဂန်နစ္စတန်ကိုပြန်လည်ထိန်းချုပ်ခဲ့တဲ့နှစ်နှစ်ကျော်အတွင်း TTP စစ်သွေးကြောအဖွဲ့နဲ့မဟာမိတ်တွေကနေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်နေကြောင်းပါကစ္စတန်တာဝန်ရှိသူတွေကပြောထားတာဖြစ်ပါတယ်ခင်ဗျာ။တောင်တရုတ်ပင်လယ်တွင်ရေတပ်နဲ့လေတပ်ပုံမှန်ကင်းလှည့်မှုတွေကိုဗုဒ္ဓဦးနေရနေခြေတော်ရင်းနေ့ထိပြုလုပ်မယ်လို့တရုတ်တောင်ပိုင်းစစ်ဌာနချုပ်ကကြေညာပါတယ်။ရေပိုင်နဲ့အငင်းဖောက်မှုကြောင့်ဒေသတွင်းတင်းမမှုတွေဖြစ်နေခြင်းမှာအခုလိုကြေညာတာပါ။ရုရှားတရုတ်တပ်ဖွဲ့ဝင်တွေဟာအချိန်တိုင်းမှာသတိအနေထားနဲ့နိုင်ငံတော်ရဲ့အချုပ်ချာအာဏာလုံခြုံရေးနဲ့ရေကြောင်းဆိုင်ရာအခွင့်အရေးတွေကိုကာကွယ်သွားမယ်လို့ပြောပါတယ်။ဖိလစ်ပိုင်နဲ့အမေရိကန်တို့ကတောင်တရုတ်ပင်လယ်ထဲမှာနှစ်ရက်ကြာပူးတွဲကင်းလှည့်မှုကိုဗိုလ်တုံးတွေကစတင်ခဲ့ပြီးဒီလောက်ရက်ကတရုတ်နိုင်ငံကိုဒေါသဖြစ်စေခဲ့တာပါဖိလစ်ပိုင်ဟာအမေရိကန်အကူအညီနဲ့ရန်စနေတယ်လို့တရုတ်ကပြောပါတယ်ကင်းလှည့်စစ်ဆင်တာတွေကတရုတ်ပင်လယ်ကိုတောင်တရုတ်ပင်လယ်ကိုအနောက်ဆက်ဖြစ်စေတဲ့လှုပ်ရှားမှုတွေကိုဟန်တားဖို့ရည်ရွယ်ပြီးအရေးကြီးနေရာတွေတပ်ဖတ်ဖို့လို့စစ်ဌာနချုပ်ရဲ့ WeChat တရုတ်လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်အထူးသဖြင့်ဖိလစ်ပိုင်နိုင်ငံရဲ့ဒေသတွင်းတင်းမာမှုတွေမြင့်တက်နေချိန်မှာတရုတ်နိုင်ငံကဆေးလက်ချက်မှုတွေရှိလာတာပါ။နိုင်ငံကြပါရေချောင်းဆိုင်ရာထိတ်တဲ့ရင်ဆိုင်မှုတွေမကြာသေးမီကဖြစ်ခဲ့ပြီးနှစ်ဖက်အပြန်အလှန်ဆွဆွဲပစ်တင်တာတွေလည်းရှိခဲ့ပါတယ်ခင်ဗျာ။ဂျပန်နိုင်ငံတိုကျိုမြို့တော်အခိဟဘာရဘူတာယုံကယထာတစင်းပေါ်မှာဗုဒ္ဓဦးနဲ့ကဓာတ်ခိုင်အမျိုးသမီးတူရဲ့တိုက်ခိုက်မှုကြောင့်အမျိုးသား၃ဦးဒဏ်ရာရခဲ့ကြောင်းဂျပန်ရဲတပ်ဖွဲ့ကပြောပါတယ်။ဒေသစံတော်ချိန်ည၁၇နာရီထိုးခင်မှာလူစီးများတဲ့ယာမာနုတ်ယထာလိုင်းပေါ်မှာမြို့သူပြည်သူကဓာတ်နဲ့တိုက်ခိုက်နေကြောင်းတိုင်ကြားတဲ့အရေးပေါ်ဖုံးလက်ခံရရှိခဲ့တယ်လို့တိုချိုမြို့တော်ရဲဌာနကပြောခွင့်ရကပြောပါတယ်။အဲ့ဒီအမျိုးသမီးကိုဖမ်းဆီးထိန်းသိမ်းထားပြီးဒဏ်ရာမျိုးသား၃ရက်အချိန်ကိုမသိရဘူးလို့ဆိုပါတယ်။ဂျိုတိုသတင်းဌာနရဲ့ရေးသားချက်မှာတော့ဒဏ်ရာရသူတွေဟာအသက်အန္တရာယ်မစိုးရိမ်ရကြောင်းဖော်ပြထားပါတယ်။အစိုးရပိုင်း NHK သတင်းဌာနရဲ့ကနေဦးသတင်းထုတ်ပြန်ချက်မှာတော့လူ၄ဦးဓာတ်ထိုးခံရတယ်လို့ဆိုပါတယ်။အရှေ့ဂျပန်မီဒီယာကုမ္ပဏီရဲ့ကြေညာချက်ထက်မှာတော့ယထားပုံမှာပြဿနာဖြစ်နေလို့ဂျာမနုတ်ယထာလမ်းကြောင်းလိုင်းကိုခိတ္တရက်ဆိုင်ထားတယ်လို့ဖော်ပြထားပါတယ်။အခင်းဖြစ်ခဲ့တဲ့အခိဟာဘာရဘူရာယုံရက်ခွက်ဟာ electronic ပစ္စည်းတွေလက်လီရောင်းချတဲ့ဆိုင်တွေအများစုရှိပြီးတို့ချုံမှာအ திக လူသွားများတဲ့နေရာတစ်ခုဖြစ်ကာဗီဒီယိုဂိမ်းတွေရုပ်ပြစာအုပ်တွေနဲ့ထူးခြားဆန်းပြတဲ့ fashion design တွေကြောင့်လူသိများတဲ့နေရာလည်းဖြစ်ပါတယ်ညာ
ကိုငင်းချန်အေးပါရှင်အခုတော့ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုဆက်ချင်ပါတယ်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ချာတိုက်ပွဲတွေပြင်းထန်နေပြီးတိုက်ပွဲကြောင့်ဥယျာဉ်ဆွန့်ခွာထွက်ပြေးကြရသူဒေသခံ3သိန်းကျော်ရှိလာပါပြီစစ်ဘေးဒုက္ခသည်တွေအဖို့စာဝင်နေရေးအချက်တွဲတွေချုပ်နှိမ့်ချရတဲ့အပြင်ဆေးဝါးပြက်လက်မှုတွေပါရင်ဆိုင်ချရတယ်လို့ရခိုင်စစ်ဘေးဒုက္ခသည်တွေကိုကူညီနေသူတွေကပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုစော်မှုကျော်ကပြောပြပေးပါအောင်ရှင်
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်အကြားတိုက်ပွဲတွေဒီကနေ့အထိပြင်းထန်နေဆဲဖြစ်တယ်လို့စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေကြောင့်နေအိမ်တွေမီးလောင်ပျက်စီးတာတွေအရသာတိုက်ခိုက်ဒဏ်ရာရတာတွေရှိတယ်လို့အေးအေးရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်အတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခသည်3သိန်းကျော်ရှိလာနေတယ်လို့ရခိုင်စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့အရက်ဖက်အဖွဲ့အစည်းတာဝန်ရှိသူတဦးကပြောပါတယ
်အခုအနေထားကစစ်ချောင်းကဒီအတိအကျရောက်ခဲ့တာဘောလုံးနဲ့ကျွန်တော်တို့ဒီကလာအခုအဟောင်းရှင်တို့20ဒီလိုလောက်တော့ရှိနေတယ်တဲ့အဟောင်းက60ဝန်းကျင်ဒီဘက်လောက်ရှိတယ်ဆိုတော့
ပြီးခဲ့တဲ့ဒီဇင်ဘာလအကုန်ပိုင်းတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်မြောက်ဦးမြို့နယ် ယ်ပြည်ပင်ရင်းစစ်ဘေးဒုက္ခတွေစခန်းမှာဆိုရင်လည်းမြောက်ဦးမြို့နယ်ကထွက်ပြေးတိမ်းရှောင်လာကြတဲ့စစ်ဘေးဒုက္ခတွေ2000နီးပါးတိုးလာပြီးစားဝတ်နေရေးအခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခတွေတဦးကပြောပါတယ်
မူကြီးတွေကတော့တကယ်ကြီးဒီငွေလည်းလည်းလည်းဆန်ပြီဆိုတော့သဘောမျိုးကတော့အခုခက်ခဲဖြစ်နေကြတယ
်လက်ရှိမှာတော့ပြည်ပင်ရင်းစစ်ဘေးဒုက္ခတွေစခန်းမှာလူဦးရေ3000ကျော်အထိရှိနေပြီးလူဦးရေ1000ကျော်လောက်ဟာပြီးခဲ့တဲ့နှစ်တည်းကတည်းကတိုက်ပွဲတွေကြောင့်ထွက်ပြေးလာကြတဲ့စစ်ဘေးဒုက္ခတွေဖြစ်ပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတာတလကျော်အထိရှိလာနေသလိုဒေသခံအရပ်သားတွေဟာလည်းနေရာအတိတ်တကျမရှိဘဲတရွာဝင်တရွာထက်နဲ့ဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။တချို့ဒေသခံတွေဟာလည်းထွက်ပြေးဖို့ငွေကြေးမတတ်နိုင်တာကြောင့်တိုက်ပွဲဖြစ်ပွားတဲ့မြို့ရွာတွေမှာပိတ်မိနေတယ်လို့ဒေသခံတွေကပြောပါတယ်။ထွက်ပြေးနေကြတဲ့ဒုက္ခသည်တွေဟာလည်းဘုံကြီးကျောင်းနေနဲ့တခြားဆွေမျိုးနီးစပ်ရာတွေမှာခိုလုံနေကြရပြီးစားနပ်ရိက္ခာအပြင်ဆောင်နဲ့အနှွေးရက်တွေမလုံလောက်တာကြောင့်ကျန်းမာရေးထိခိုက်လာကြတယ်လို့ရခိုင်စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့အရပ်ဖက်အပွဲအစည်းတာဝန်ရှိသူကပြောပါတယ်။လူများ
တဲ့အတွက်အိမ်တွေမလုံလောက်မှုပြဿနာတွေလည်းတော့ရှိတာပေါ့နော်။ဒါပေမဲ့အိမ်တွေမလုံလောက်တဲ့အကြောင်းအရာဒီ1000ပြည့်တဲ့ပုံစံမျိုးဆိုတော့တော်တော်လေးဥပ္ပတ္တောင်းနေတယ်ရှိတယ်ဆိုတော့သူကမလုံလောက်မှုအကြောင်းအရာလည်းရှိတယ်လို့ပြောတယ်အကြည့်တော့လိုအပ်တာကစာနေခံရှိနေပေါ့နော်ဒီကအဝတ်အထည်ရှိနေပေါ့အဝတ်ထပ်ပါမှလည်းစာနေချင်တော့ဆောင်းလို့ရှိနေဆေးဝါးရှိနေပြီးတော့ဒီလက်မဲ့ခက်တယ်ပေါ့နော်ဆိုတော့လာတဲ့အနေထားမျိုးမှာရှိနေတယ်ဒီအတိအကျပုံစံရှိမှလည်းဆိုတော့အဲ့မှာကတော့သူတို့ရဲ့လမ်းခင်းရဘလို့မှဒီကိုချုံးမျိုးတွေဆိုတော့အနေထားမျိုးမှာရှိနေတယ်ပေါ့နော
်ဂျခိုင်းတိုက်ပွဲတွေဟာတရက်တစ်တရက်ပုံမှုပြင်းထန်လာနေသလိုစစ်ကောင်စီဘက်ကလည်းကြောက်ဖြူရမ်းပဲမြေပုံပုံနာကျွန်းနဲ့ဆက်ဆက်မျိုးနယ်တွေမှာစီရေးအင်အားတိုးချဲ့တာတွေစီရေးကြိုတင်ပြင်ဆင်တာတွေလှုပ်လာတယ်လို့အေးအေးထုတ်ပြန်ကြမှာဖော်ပြထားပါတယ်လက်ရှိမှာတော့ကြောက်တုံမျိုးနယ်တွင်နှစ်ဘက်တိုက်ပွဲတွေပြင်းထန်နေပြီးတခြားမျိုးနယ်တွေမှာတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တစ်ဖက်သက်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်ကိုကုန်းလန်းရေလန်းတွေစစ်ကောင်စီဘက်ကပိတ်ထားတာကြောင့်လဲဒေသခံတွေသွားရလာရဲ့အခက်ကြုံနေရသလိုကုန်းစီအပါအဝင်73စီနဲ့စေဝါပြတ်လတ်တာတွေဖြစ်လာပြီးရခိုင်ဒေသခံတွေရဲ့နေစဉ်ဘဝတွေအခက်ကြုံလာနေကြရပါတယ
်အခုတော့2023ခုနှစ်ထဲကအာရှစီးပွားရေးအနှစ်ချုပ်ကိုတင်ပြပါမယ်ပြီးခဲ့တဲ့ဒီနှစ်တကာလအတွင်းအာရှဒေသနိုင်ငံတချို့မှာဘလို့အနေထားနဲ့စီးပွားရေးရုန်းကန်လှုပ်ရှားခဲ့ကြတယ်လဲဆိုတာကိုကုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်မင်္ဂလာနေ့သိပြကြပါလိမ့်ခင်ဗျာကိုဗစ်ကာလရဲ့အလွန်မှာပြီးခဲ့တဲ့2023ခုနှစ်ထဲကိုပြန်ကြည့်ရင်အာရှနိုင်ငံအများစုကဒီစီးပွားရေးရုန်းကန်နေရတဲ့အနေအထားကိုတွေ့ရမှာပါဒီအာရှမှာရောကမ္ဘာမှာပါစီဝိုင်းအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံကတော့ဒီသူ့အိမ်နှင်းချင်းနိုင်ငံတွေမှာအဲသူ့ရဲ့ BRI လို့ခေါ်တဲ့ခေတ္တပိုလမ်းမစီမံကိန်းအတွက်ဒီကုန်းလန်းတည်ယူပို့ဆောင်ရေးကိစ္စတွေမှာရင်းနှီးမြှုပ်နှံမှုတွေရှိတာတွေတခါသူ့နိုင်ငံတွေကိုဝင်လာမဲ့ကုန်ပစ္စည်းတွေအပေါ်မှာလည်းဒီ twin ကုန်ခွန်ရှော့ချလိုက်တာတွေကိုတွေ့ရမှာဖြစ်ပါတယ်ဘယ်လိုနိုင်ငံတွေနဲ့စီဝိုင်းဆက်သွယ်မှုလဲဆိုတာကိုကြည့်အောင်ပါ
အမေရိကန်ဒေါ်လာ 9.3 ဘီလီယံကုန်ကျတဲ့မြန်နှုန်းမြင့်ယထာလန်သည့်ဖွံ့ဖွဲကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုတိုင်ပြီးခဲ့တဲ့သတင်းပတ်ထဲဖွင့်လှစ်ပေးခဲ့တာပါဒီယထာလန်ကမြို့တော်ဂျာကာတာကနေဘန်တောင်းမြို့ကြားပြေးဆွဲတာဖြစ်ပါတယ်ဒီယထာလန်ဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာပထမဆုံးသောမြန်နှုန်းမြင့်ယထာလန်ဖြစ်တယ်လို့သမ္မတဝီဒိုဒိုကပြောပါတယ်ဘလို့ပဲဖြစ်ဖြစ်အရှေ့88မိုင်ကျော်ရှိတဲ့ဒီယထာလန်ကတော့သမ္မတဂျိုကိုဝီဒိုဒိုလက်ထက်သမိုင်းမှတ်တမ်းအဖြစ်ကျန်းရစ်ခဲ့မဲ့စီမံကိန်းတစ်ခုလည်းဖြစ်ပါတယ်
ဒီမူလတရားမဆလာကလာစစ်ငငနိုင်ပင်ပဘာဆန်လာဟန်
ဒီယထာလန်စီမံကိန်းကြီးအောင်မြင်စွာနဲ့ပြည်စည်းလက်ပတ်နိုင်ပြီဆိုတာဒီလိုသမိုင်းဝင်တွေကသက်တည်ပြနေပါပြီဒီစီမံကိန်းအထမြောက်စီဖို့ဘောအစိုးရရောဒေသဆိုင်ရာအစိုးရတွေရောစတဲ့အဖက်ဖက်ကပူးပေါင်းဆောင်ရွက်အားထုတ်မှုမပါဘဲအခုလိုဖြစ်လာနိုင်မှာမဟုတ်ဘူးဆိုတာသိကြပါတယ်ဒါအပြင်တရုတ်အစိုးရနဲ့တရုတ်ကုမ္ပဏီတွေကပါပူးပေါင်းဆောင်ရွက်ခဲ့လို့လေဒီစီမံကိန်းကြီးပြီးမြောက်ခဲ့တာပ
ါတရုတ်အစိုးရရဲ့ကူညီပံ့ပိုးမှုနဲ့တည်ဆောက်ခဲ့တဲ့ဒီယထာလန်ဟာပြဿနာမျိုးစုံကြုံခဲ့ရတာကြောင့်အချိန်အတော်ကြန့်ကြာခဲ့တာပါတကယ်တော့ဒီစီမံကိန်းကို2016နှစ်စံပိုင်းမှာတည်းကစတင်ခဲ့တာဖြစ်လို့9နှစ်ကြာခဲ့ရပါတယ်ယထာလန်ဖော်လုပ်ချိန်မှာဒေသခံတွေစီကနေ မြေဝယ်ယူရတဲ့အခက်အခဲကုန်ကြစည်ကြီးမြင့်လာမှုကျန်းမာရေးထိခိုက်တယ်ဆိုတဲ့ဆန့်ကျင်ဝေဖန်မှုစတဲ့ပြဿနာတွေကြုံခဲ့ရတာပါဒီစီမံကိန်းမှာတရုတ်ကငွေကြေးမီးပညာအရပါပံပိုးကူညီတာကိုကြည့်ရင်ဒေသတွင်းတရုတ်ရဲ့ဩဇာပိုလွှမ်းမိုးလာတာပေါ်လွင်နေပါတယ်ဒီလိုမျိုးအခြေခံအဆောက်အအုံလမ်းပန်းဆက်သွယ်ရေးခဏမှာတရုတ်ကအခုလိုကူညီနေတာကသူတို့ရဲ့ပိုလန်မှာတဲ့မဟာစီမံကိန်းရဲ့အစိပ်ပိုင်းတစ်ခုကိုအကောင်အထည်ဖော်ရရောက်နေပါတယ်။ဝှစ်လိုအမည်ပေးထားတဲ့ကြီးစံရထားကတော့တနအီကို219မိုင်အထိပြေးဆွဲနိုင်တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။တရုတ်နိုင်ငံနေဆက်ယူနန်ပြည်နယ်ခူမင်းမြို့ဘူရာကနေနေဆက်ဖြတ်ကျော်ပြီးလာအိုနိုင်ငံမြို့တော်ဗီယန်ကျန်းဘူရာအထိမောင်းတဲ့ရန်လုံးမြင့်ရထားကစင်နာအီခွဲလောက်ကြာမြင့်ပါလေ။အလားတူပဲဗီယန်ကျန်းဘူရာကနေကူမင်းဘူရာအထိကိုလည်းစင်နာအီခွဲကြာပါတယ်။လောလောဆယ်ကူမင်းဘူရာကနေမနက်၈နာရီကျော်မှထွက်တဲ့ရထားနဲ့လာအိုဗီယန်ကျန်းကနေမနက်၉နာရီထွက်တဲ့ရထားတစည်းစီပဲပြေးဆွဲနေပါလေ။ကူမင်းနဲ့ဗီယန်ကျန်းကြားရထားလမ်းအရှိက635မိုင်လောက်ရှိပြီးကြီးစံရထားပုံစံအမြင်ရထားနဲ့တနအီကို69မိုင်လို့မောင်းပါလေ။တရုတ်နိုင်ငံရဲ့ BRI မဟာစီမံကိန်းကြီးအရဖြစ်ပေါ်လာတဲ့ဗီယန်ကျန်းတဲ့ကူမင်းကြားနိုင်ငံဖြတ်ကျော်ပြေးဆွဲတဲ့ဒီရထားလမ်းခီးစဉ်ကို AP 13ရက်နေ့ကစတင်ခဲ့တာပါ။လာအိုဗီယန်ကျန်းကပထမဆုံးစထွက်တဲ့ရထားခီးစဉ်ဖွင့်ပွဲကိုလာအိုတည်င်းယဉ်ကျေးမှုနဲ့ခီးသွားလုပ်ငန်းဌာနဝန်ကြီးဆွမ်နက်စီဗန်ဗီကနာကက်ကူတိုင်းတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။အခုလိုအလေးထားဆောင်ရွက်ရတာကကုန်းတွင်းပိတ်နိုင်ငံဖြစ်တဲ့လာအိုနဲ့တရုတ်နိုင်ငံသားဒီရထားလမ်းပေါ်လာတော့နိုင်ငံသားတွေကိုပိုဆွဲဆောင်နိုင်ပြီးခီးသွားလုပ်ငန်းကနေတဆင့်ဝင်ငွေပိုရရှိလာဖို့နှစ်နိုင်ငံစလုံးကမျှော်လင့်နေပါတယ်။တရုတ်လာအိုရထားလမ်းစီမံကိန်းကတရုတ်ရဲ့ကူမင်းကနေစင်ကာပူထိပြေးဆွဲမဲ့ရထားလမ်းခီးစဉ်ရဲ့အစိပ်ပိုင်းတစ်ခုသာဖြစ်ပြီးကူမင်းကနေလာအိုထိုင်းမလေးရှားနိုင်ငံကိုဖြတ်ကျော်ကစင်ကာပူမှာနန်းစုံမဲ့နန်းကြောင်ဖြစ်ပါတယ်။တရုတ်လာအိုနှစ်နိုင်ငံကြားအမြင်ရထားလမ်းမှာဘူရာရှိခုရှိပြီးရထားထိုင်ကုန်လက်မှတ်ခကအထက်တန်းတွဲတစ်စောင်ကိုတရုတ်ငွေ865ယွန်ပေးရပြီးဒုတိယတန်းစားတစ်စောင်ကိုတော့ယွန်940ကျော်ပေးရပါတယ်။တရုတ်လာအိုရထားလမ်းစီမံကိန်းကိုတော့2021ခုဒီဇင်ဘာလ3ရက်နေ့မှာစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။တရုတ်နိုင်ငံတည်းတင်သွင်းလာတဲ့ဩစတြေးလျဘာလီမူယောစပါးတွေအပေါ်အခွန်အောက်နေတာကိုရုပ်သိမ်းလိုက်တာကတရုတ်ဩစတြေးလျနိုင်ငံကြားကုန်သွယ်ရေးပုံမှန်အနေထားပြန်ဖြစ်လာစေဖို့ဦးတည်နေတယ်လို့ဆိုပါတယ်။ဝိုင်းရဲ့အပါအဝင်နောက်ထပ်ဩစတြေးလျကွန်ပျူစီတွေအပေါ်အခွန်တင်းကျပ်ထားတာတွေကိုပြန်ရုပ်သိမ်းပေးဖို့ဩစတြေးလျကတောင်းဆိုနေပါတယ်။တရုတ်ရဲ့အခွန်ရုပ်သိမ်းပေးမှုကိုကြိုဆိုကြောင်းAustralia ဘက်ကပြောပါတယ
် It's another very positive step in the full resumption of
တရုတ်နဲ့ Australia နှစ်နိုင်ငံကြားကုန်သွယ်ရေးပုံမှန်အတိုင်းပြန်ဆနိုင်မှုဒါကနောက်ထပ်အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်ပါတယ
်လွန်ခဲ့တဲ့3နှစ်ဝန်းကျင်ကစလို့ Australia မူရောစပါးတွေအပေါ်ကောက်တဲ့အခွန်က80ရာခိုင်နှုန်းကျော်ထိမြင့်မားခဲ့ပြီးနှစ်နိုင်ငံကြားနှစ်စဉ်ကုန်သွယ်မှုပမာဏဒေါ်လာသန်း980ကျော်ရှိပါတယ်ဒါကြောင့်ကမ္ဘာကုန်သွယ်မှုအဖွဲ့ချုပ် WTO မှာဩစတြေးလျအစိုးရကမှုဖွင့်တိုင်ကြားခဲ့တာပါ။သွင်းကုန်နေအပေါ်တရုတ်ကခွန်တင်းကျပ်မှုကြောင့်တရုတ်ဩစတြေးလျနှစ်နိုင်ငံကြားကုန်သွယ်မှု2020ကတည်းကဆိုးဝါးလာခဲ့ပြီးကုန်သွယ်မှုဟာနှစ်စဉ်ပြန်မျှအားဖြင့်ဒေါ်လာ13ဘီလီယံနင့်နာခဲ့ရပါတယ်။ပြီးခဲ့တဲ့မေလတလထဲမှာတင်1.3ဘီလီယံထိခိုက်ခဲ့ရတယ်လို့ဩစတြေးလျဘက်ကဆိုပါတယ်။ဩစတြေးလျနိုင်ငံမှာလေဘာပါတီအစိုးရတက်လာပြီးနောက်တင်မာမှုတွေပြန်ရော့လာခဲ့တာပါအခုဆိုရင်အများဆုံးကြီးမားတဲ့ဩစတြေးလျရဲ့ဝိုင်းရက်တွေတရုတ်နိုင်ငံကိုပြန်တင်ပို့ဖို့ခြေလှမ်းသစ်တွေပြင်ဆင်နေပါပြီဩစတြေးလျဟာတရုတ်နိုင်ငံကိုကြောင်ပြီးသွင်းတဲ့တင်မာတွေအများအများတင်ပို့ခဲ့မှုပါတယ်ခင်ဗျာတရုတ်နိုင်ငံကအခြားနိုင်ငံတွေမှာအဲ့လိုတွားရောက်ရင်းနှီးမြှုပ်နှံမှုတွေရှိပေမဲ့ဒီကိုဗစ်ကာလအလွန်နောက်ပိုင်းမှာတရုတ်နိုင်ငံသူနိုင်ငံသားတွေကနိုင်ငံသားကိုထွက်ပြီးတော့လဲပတ်တာတွေကြတော့အရေးအတွက်ရော့ကျလာတာတွေလည်းရှိပါတယ်ပင်နိုင်ငံတွေကိုတွားရောက်တဲ့လေပတ်မှုကကြာဆင်းနေတယ်လို့ကြည့်အောင်ပ ါတရုတ်နိုင်ငံမှာယဉ်ကျေးမှုဒေါ်လာရေးကြီးပေါ်ပေါက်ခဲ့တဲ့1966ခုနှစ်နောက်ပိုင်းတိုင်ဝမ်ကျွန်းကိုထွက်ပြေးလာကြသူတွေဟာတမိုင်းဝင်ရှီဟောင်းပစ္စည်းတွေနဲ့အဖိုးတန်ရှီဟောင်းကြောက်စိမ်းပစ္စည်းတွေကိုပါသယ်ယူလာကြပါတယ်တရုတ်ရဲ့ရှီဟောင်းအငွေနဲ့ပစ္စည်းအများအပြားတိုင်ဝမ်နဲ့ဟောင်ကောင်မှာဖူးတည်ရှိနေတာပါဒါကြောင့်ရှီဟောင်းပစ္စည်းတွေကြည့်ချင်းဝယ်ချင်တဲ့တရုတ်ပြည်မကြီးကလူတွေဟာတိုင်ဝမ်ကျွန်းကိုလာကြရပါတယ်အခုတော့ပြီးခဲ့တဲ့နှစ်ပိုင်းတွေကစလို့ တရုတ်ပြည်မှကြီးနဲ့တိုင်ဝမ်ကြားနိုင်ငံရေးတင်းမာလာတာကြောင့်နှစ်ဖက်အပြန်အလှန်ကူးလူသွားလာမှုတွေကြာဆင်းနေရတယ်လို့ကြောက်စင်းရှီဟောင်းပစ္စည်းအယောင်ဈေးကွက်ပါကြာဆင်းနေတယ်လို့ဆိုပါတယ
်差不多12年前到
ရှီဟောင်းကြောက်စင်းပစ္စည်းရောင်းရတဲ့ထိုင်ဝမ်နိုင်ငံသားတွေဟာလွန်ခဲ့တဲ့9နှစ်နဲ့12နှစ်အကြာအယောင်ဝယ်ကောင်းခဲ့ကြပြီမဲ့နိုင်ငံရေးတင်းမာလာပြီးတဲ့နောက်တရုတ်ထိုင်ဝမ်နှစ်နိုင်ငံအကြာခရီးသွားလာမှုရောအယောင်ဝယ်တွေပါကြာဆင်းသွားပါတယ်အခုဆိုရင်ထိုင်ဝမ်ရဲ့ကြောက်စင်းဈေးကွက်ကအတော်ထိုင်းမိုင်းနေပါတယ
်ကြောက်စင်းဟာတရုတ်လူမှုဘဝဖြစ်ပေါ်တိုးတက်မှုနဲ့များစွာဆက်ဆက်နေသလိုတရုတ်လူမျိုးတွေအတွက်ကောင်းတဲ့အသေးပေတွေကိုလည်းဆောင်ကျင်းနေတယ်လို့ဆိုပါတယ်ကြောက်စင်းကိုဆောင်နိုင်ရင်တစ်စီတည်းရဲမကတ်နိုင်ဘူးလို့ယုံကြည်ကြသလိုကံကောင်းခြင်းတွေဖြစ်ပေါ်လာစေတယ်လို့လည်းယုံကြည်ထားကြတာပါဒါကြောင့်လဲတရုတ်တွေကကြောက်စင်းကိုအဆောင်အဖြစ်ဝယ်ကျင်နေကြပါတယ်လက်ဖော်အားရရှိပြီးလွန်ခဲ့တဲ့နှစ်ပေါင်း400လောက်ကလုထားတဲ့ဝဲရုပ်တုကြောက်စင်းလက်မှုပစ္စည်းတွေတခုထိုင်ဝမ်မှာရှိပြီးတရုတ်ပြည်မင်းမင်းဆက်ကာလကထူးလုခဲ့တာလို့ဆိုပါတယ်ကိုဗစ်ကာလမတိုင်ခင်တုန်းကထိုင်ဝမ်မှာနှစ်စဉ်ကြောက်စင်းရောင်းရငွေကအမေရိကန်ဒေါ်လာ16တန်းထိရခဲ့ပူပါတယ်ခင်ဗျာတရုတ်နိုင်ငံမှာပြသတဲ့ No More Bets ဆိုတဲ့ရုပ်ရှင်မှာထိုင်းနိုင်ငံကိုသွားတဲ့ခီးသည်တွေပြန်ပြီးဆွဲခံရပြီးအွန်လိုင်းရာဇဝတ်မှုတွေကျူးလွန်ဖို့ခိုင်းစေခံရတဲ့အကြောင်းဇလန်းစင်ရိုက်ကူးထားတာပါဒီရုပ်ရှင်ကတရုတ်နိုင်ငံမှာတတိယလူကြိုက်အများဆုံးရုပ်ရှင်ဖြစ်ပါတယ်ထိုင်းနိုင်ငံကိုသွားရင်ဘေးကင်းလုံခြုံမှုရှိမရှိဆိုတဲ့မေးခွန်းတွေလည်းတရုတ်နိုင်ငံသားတွေကြားဆွေးနွေးမှုတိုးလာနေပါတယ
်这个互联网啊或者是什么抖音啊
online board တက်ကြည့်လိုက်တာနဲ့ TikTok မှာပဲဖြစ်ဖြစ်တခြားနာမည်ကြီးတရုတ် social media တွေမှာပဲဖြစ်ဖြစ်ရုပ်ရှင်နဲ့ပတ်သက်လို့တရုတ်နိုင်ငံသားတွေကအကောင့်မြင်နဲ့မှတ်ချက်ပေးတာမျိုးမတွေ့ရပါဘူးအလုံးနှီးပါးကအစိုးမြင်စိုးရိမ်နေကြတာပ
ါကုလသမဂ္ဂစစ်တမ်းတွေအရအရှိတောင်အာရှနိုင်ငံတချို့မှာလာစားကောင်းကောင်းပြီးမယ်ဆိုတဲ့မလုံးနဲ့တိမ့်နဲ့ချီတဲ့လူတွေကိုအွန်လိုင်းကနေလိမ့်လေခိုင်းတဲ့ရာဇဝတ်မှုတွေကျွလွန်ခိုင်းနေတယ်လို့ဆိုပါတယ် No More Bets ရုပ်ရှင်အပြင်တရုတ်နိုင်ငံသားတွေကိုကယ်တင်ခဲ့တဲ့တကယ့်ဖြစ်ရမှန်းသတင်းတွေကြောင့်လဲထိုင်းနိုင်ငံကိုတရုတ်နိုင်ငံသားတွေသွားဖို့စိုးရိမ်နေတာလည်းရှိပါတယ်
我不担心泰国本土治安，我担心他会把我们。
台湾人对农村人情的个是不明白的，柬埔寨人、缅甸人、南洋人不顾盘口大表，阿他妈开始看阿妈所以明白的。不论我批评南洋家起心的多没水，农村人家对不了伊几把的。
我们所以苦了亚的嘛，台湾人个只有南洋大的拉面比，国外加油干么单个那超难吃过过年冬阿所以。တရုတ်ခီးသွားဧည့်သည်17တန်းလောက်ထိုင်းနိုင်ငံကိုလာရောက်ခဲ့တာပါထိုင်းနိုင်ငံကိုလာရောက်တဲ့နိုင်ငံသားသားခီးသွားတွေထဲမှာတရုတ်နိုင်ငံသားတွေကအများဆုံးဖြစ်လို့ထိုင်းခီးသွားလုပ်ငန်းဟာတရုတ်တွေအပေါ်အားထားနေရတယ်လို့တောင်ဆိုနိုင်ပါတယ်ထိုင်းနိုင်ငံရဲ့ခီးသွားလုပ်ငန်းကိုတိုးမြှင့်တဲ့အနေနဲ့တရုတ်နိုင်ငံသားခီးသွားတွေပြည်ဝင်ခွင့်ဗီဇာမလိုပဲဝင်ရောက်ခွင့်ပေးလိုက်သလိုပထမဦးဆုံးရောက်လာတဲ့တရုတ်ခီးသွားတွေကိုစတင်မှာ25ရက်နေ့ကပဲထိုင်းဝန်ကြီးချုပ်ဆရတာကိုတိုင်ကြိုဆိုခဲ့ပါတယ်ခင်ဗျာ
အာရှဒေသရဲ့အရှိတ်အချံဖြစ်တဲ့ဂျပန်တောင်ကိုရီးယားဗီယက်နမ်တို့လိုနိုင်ငံတွေရဲ့စီးပွားရေးအခြေအနေကရောဘယ်လိုရှိသလဲဆိုတာကိုလည်းတင်ပြပေးချင်ပါတယ
်မြာစင်းရောင်စပြစ်သီးမျိုးကိုဂျပန်နိုင်ငံမှာစိုက်ပျိုးထုတ်လုပ်လာခဲ့တာဆယ်စုနှစ်တော်ကြာလာခဲ့ပါပြီပြုတ်သိမ့်နေတဲ့အဲ့ဒီစပြစ်တစ်ခိုင်ဝယ်စားဖို့ကဒေါ်လာ100လောက်ပေးရပါတယ်ဂျပန်အစိုးရရဲ့ပြောဆိုချက်အရဒီလိုဈေးကောင်းရတဲ့ဂျပန်ရဲ့ညာစင်းစပြစ်မျိုးကိုတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကရယူသွားပြီးသူတို့နိုင်ငံတွေမှာပြန်လည်စိုက်ပျိုးအောင်မြင်လာတဲ့အတွက်စပြစ်သီးဈေးဝက်ထဲမှာဂျပန်ချမ်းသမားတွေအတွက်အခက်ကြုံလာစေပါတယ်
။ဤဝရီဘာဘက်として中国韓国だとかそういうこと作られたシャインマスカット
。အစိမ်းဖြောက်ရောင်စပြစ်သီးမျိုးကိုခုနောက်ပိုင်းတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကပါလိုက်စိုက်လာပြီးတော့နာမည်ကောင်းရလာကြပါတယ်။ဒါပေမဲ့အရေးသွေးမြန်မာပြည်ဈေးကြီးပေးဝယ်စားရတဲ့ဂျပန်စပစ်စိမ်းတွေကပို့ပြီးတော့ရတာရှိတယ်ဆိုတော့စားဖို့သူတိုင်းသိကြမှာပါနိုင်ငံခြားကိုတင်ပို့လိုက်လို့ဈေးပူချိုတဲ့တရုတ်နိုင်ငံထုတ်စပစ်စိမ်းတွေကိုဝယ်ပြီးဂျပန်ထုတ်စပစ်သီးတွေကိုမဝယ်ဘဲနဲ့ရောင်းအားကျလာမှာကိုကျွန်တော်တို့စိုးရိမ်ပါတယ
်နာကမူရာဆန်ချန်ကထွက်တဲ့ညာစိမ်းစပစ်တွေကိုတော့ဟောင်ကောင်နဲ့ထိုင်းနိုင်ငံတွေအထိတင်ပို့နေတာပါတရုတ်တောင်ကိုရီးယားကထုတ်တဲ့အမျိုးတူအသီးတွေကဈေးချိုတာကြောင့်ဈေးကွက်ထဲမှာရှင်မရောနိုင်တာကတော့အမှန်ပါ။ညာစင်းရောင်စပြစ်မျိုးကိုဂျပန်မှာစိုက်ပျိုးထုတ်လုပ်တာက35နှစ်နီးပါးရှိလာခဲ့ပေမဲ့တရုတ်နိုင်ငံမှာဒီမျိုးကို2016ခုနှစ်မှာမှစတွေ့လာရပါတယ်။ ညာစင်းစပြည့်မျိုးကိုဂျပန်ပြည်တွင်းမှာသာမှတ်ပုံတင်ထားပေမဲ့ဒီမျိုးစိတ်ကိုနိုင်ငံတကာမှာမှတ်ပုံတင်ထားတာမျိုးမရှိခဲ့ပါဘူးနိုင်ငံတကာဥပဒေအရတော့အခြားနိုင်ငံတစ်ခုကအလားတူအစ်သည်မျိုးစိတ်ကိုလိုက်မထုတ်ဖို့ဆိုရင်သူတို့မထုတ်လို့ခင်6နှစ်မတိုင်ခင်မှာမှတ်ပုံတင်ထားပြီးသားဖြစ်နေရပါမယ်ဒါပေမဲ့အဲ့ဒီကိစ္စလုံးဆောင်ဖို့ဂျပန်ဘက်ကပြက်ကွက်ခဲ့တာရှိပါတယ်So ADEX လို့ခေါ်တဲ့ဗေဒောင်းနည်းပညာနဲ့ကာကွယ်ရေးသုံးနိုင်ငံတကာစစ်မှုထုတ်ကုန်ပြပွဲတရက်ကိုတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာအောက်တိုဘာ19ကနေ22ရက်နေ့ထိကျင်းပပါတယ်။ဒီပြပွဲအတွက်အထူးသဖြင့်အမေရိကန်စစ်တပ်နဲ့ပူးပေါင်းစီစဉ်ခဲ့တာပါ။လက်တလောကဘာတလောမှာစီရေးပဋိပက္ခတွေကလည်းတနေ့တခြားတိုးလာနေတဲ့အတွက်စီရေးသုံးလက်နက်ပစ္စည်းနဲ့ရင်ရန်ရာတွေကိုပို့ပြီးလိုအပ်နေကြတာပါ။ဒီကွက်လက်ကိုဖြစ်နိုင်ဖို့တောင်ကိုရီးယားအစိုးရကကြီးရွယ်နေပုံပြပါတယ
်။ Afro Uri 정부는방위산업이지속적으로
လာမယ့်အနာဂတ်ကမ္ဘာစည်းကွက်ထဲရှင်ပြိုင်နိုင်ဖို့ဆိုရင်ကာကွယ်ရေးသုံးစစ်လက်နဲ့ပစ္စည်းထုတ်လုပ်ရောင်းချမဲ့စီးပွားရေးကဏ္ဍကိုပြန်လည်မွမ်းမံပြီးတောင်ကိုရီးယားအနေနဲ့ခုထက်ပိုတိုးထောက်သွားဖို့လိုပါတယ်။ကာကွယ်ရေးပစ္စည်းအသစ်စံတွေကိုလည်းမဟာမိတ်နိုင်ငံတွေလက်ထက်မျှဝေသွားမှာဖြစ်တယ်လို့ကာကွယ်ရေးဆိုင်ရာလုံခြုံရေးစနစ်အတွက်လည်းပူးပေါင်းဆောင်ရွက်သွားမှာပါ
။ဒီဖွံ့ဖွဲနည်းမှာနျူကလ িয়ার လက်နဲ့တည်ဆောင်နိုင်တဲ့B-52 American ဘုံးကျဲလေယာဉ်တွေပြန်ဝဲပြသခဲ့သလိုအခြားသောလေကြောင်းရန်ကာကွယ်ရေးသုံး American တိုက်လေယာဉ်မျိုးစုံကိုလည်းမြင်တွေ့ရပါတယ်။ဒီပြပွဲကိုအကြောင်းပြပြီး American စစ်တပ်ဟာအာရှဒေသတွင်းမှာလေယာဉ်တင်သင်းမောတွေအပါအဝင်မဟာဗျူဟာကျတဲ့လေကြောင်းစနစ်နဲ့လက်နက်တွေကိုလာရောက်ဖြန့်ကျက်ခြားရတယ်လို့မြောက်ကိုရီးယားအစိုးရကအကြိမ်ကြိမ်အပြင်းထန်ဝေဖန်ခဲ့ပါတယ်ခင်ဗျာ။တရုတ်သမ္မတရှီဂျင်ပင်ရဲ့ BNN ခီးစဉ်အတွင်းစကြောင်းမျက်နှာပါနိုင်ငံပူးတဲ့ကြင်ညာရဲ့တစောင်းထုတ်ပြန်ခဲ့သလိုနိုင်ငံအခြေခံအဆောက်အုံပိုင်းစွိုင်းအင်ကန္တာကုံသွေးကြီးတိုးမြင့်မှုဒေယာကန္တာနဲ့ဆက်သွေးကြီးနီးပညာစီးပွားရေးစတာဒီမှာပို့ပြီးတော့ယင်းနှိမ့်နှံသွားဖို့နဲ့သဘောတူညီခဲ့ကြပါတယ်ကာကွယ်ရေးသုံးစက်မှုကန္တာနဲ့ထောက်လိုင်းရေးသတင်းအချက်အလက်ဖလှယ်ရေးတွေမှာပါရင်နီးတဲ့ဆက်ဆံရေးထူထောင်သွားဖို့လိုလားနေကြပါတယ
်ဆောက်ရှင်သမ်းကောင်တပ်ပင်းရဲ့ဒေဗတ်နာမ်ရဲ့
သမတရှိကြည့်ဖြင့်ဒီနိုင်ငံကိုလာပြီးလက်ပတ်လိုက်တဲ့အတွက်နှစ်နိုင်ငံဆက်ဆံရေးပိုကောင်းလာမှာအမှန်ပါအဲ့ဒီလိုနှွေးထွေးတဲ့ဆက်ဆံရေးကတဆင့်စီးပွားရေးယဉ်ကျေးမှုပူးပေါင်းဆောင်ရွက်မှုတွေပိုများလာပြီးတရုတ် BNN နှစ်နိုင်ငံပြည်သူတွေရဲ့ဘဝတိုးတက်ဖို့အခွင့်အလမ်းတွေပေါ်လာစေမှာဖြစ်ပါတယ
်ဆရမာလာဒုတိယအပတ်တည်းအမေရိကန်သမ္မတဂျိုးဘိုက်ဒန် BNN နိုင်ငံကိုလာရောက်ခဲ့ပြီးကုန်သွယ်ရေးစီးပွားရေးအပါအဝင်နိုင်ငံပူးပေါင်းဆောင်ရွက်မှုတိုးမြင့်သွားဖို့ပြောဆိုခဲ့ကြပြီး3လလောက်အကြာမှာပဲတရုတ်သမ္မတရှီဂျင်ပင်ရဲ့ဗီယက်နမ်ခီးစဉ်ဖြစ်လာတဲ့အတွက်အာရှပစ္စိဖိတ်ဒေသတွင်းမှာအမေရိကန်ဩဇာပိုထွန်းမှုခြေလှယ်လာမှာကိုခြေဖြတ်ဖို့တရုတ်ဘက်ကတံပြန်ကြိုးစားလာတဲ့သဘောလို့အကဲခတ်တွေကမြင်ပါတယ်ဗီယက်နမ်စီးပွားရေးလုပ်ငန်းရှင်တွေကတော့တရုတ်ခီးသွားတွေဗီယက်နမ်ကိုအမြောက်အများဝင်လာဖို့မျှော်လင့်တယ်လို့နိုင်ငံကုန်သွယ်ရေးမှာလည်းပိုတိုးလာနိုင်လိမ့်မယ်လို့မျှော်လင့်နေတာပါစီဝါရေးပူပေါင်းဆောင်ရွက်မှုကောင်းအောင်ဘယ်လိုပဲလုပ်ပစီအောင်တော့တောင်တရုတ်ပင်လယ်ပြင်ပိုင်းတဲ့ကိစ္စမှာတရုတ်ကတစ်ဖက်ဆောင်နေလုပ်နေတာတွေအတွက် BNN နဲ့တရုတ်ကြားမကြကနဆိုသလိုပြဿနာတက်ခဲ့တဲ့သမိုင်းတွေလည်းရှိနေပါလေခင်ဗျာအမျိုးသားတွေသာနှွမ်းမှုတဲ့ကမ္ဘောဒီးယားရဲ့တုတ်တုတ်တက္ကစီဒရိုင်ဘာလောကမှာအမျိုးသမီးဒရိုင်ဘာရိုအွန်ဆိုဖီရဲ့လက်ရှိနေစဉ်အလုပ်ကတော့ UNESCO အသိမှတ်ပြုကမ္ဘောဒီးယားရဲ့နာမည်ကျော်အန်ကာဝက်ဖျားချောင်းစီလာလေကြတဲ့နိုင်ငံသားဧည့်သည်တွေကိုပိုနာဒီနာလိုက်ပို့ရင်းနမ်းပြပေးရတာပါအခုအချိန်မှာသူအဆင်ပြေနေတာမျိုးတွေ့ရပေမဲ့ဒီလိုအခြေအနေမျိုးဖြစ်လာဖို့တက္ကစီဒရိုင်ဘာလောကတွေကအမျိုးသားတွေရဲ့ချိုးနှင်ဆက်ဆံမှုမလိုမုန်းတာမှုနဲ့အကျိုးအကြောင်းပေါ်အခြေမခံပဲထင်ရမြင်ရဝေဖန်ပြောဆိုမှုတွေကိုအချိန်အတော်ကြာကြောဖြတ်လာခဲ့ရပါတယ်။ကမ္ဘောဒီးယားလူပေါင်းမှာဂျာမန်ဒန်းလူညီခွင့်ရှိရေးဆိုတာကိုတရားဝင်လက်တွေ့ကျင့်သုံးလာနေပြီးဆိုပေမဲ့အမျိုးသမီးတွေဟာမိသားစုအတွက်အိမ်တွင်းအလုပ်ကိုသာလုပ်ရမှာဖြစ်ပြီးအပြင်ထွက်ငွေရှာစရာမလိုဘူးဆိုတဲ့ရှေးရိုးဆွေအယူဆမျိုးကတော့ဆက်ရှိနေသေးပါ
ကျန်ရလည်းညမတူဘန်ချုပ်ချိတ်ချရနာပူပူဘောင်ဘောင်ဘော
ရာကျမကဒီအလုပ်မှာပြောပါရဲတက္ဆီဒရိုင်ဘာအလုပ်ကိုအမျိုးသမီးတိုင်းလုပ်နိုင်မယ်ဆိုတာယုံပါရဲဒီအလုပ်ကရတဲ့ဝင်ငွေနဲ့ကျမမိသားစုကိုတော့ပြန်ပြီးတော့ထောက်ပံ့နိုင်ပါသေးတယ်တကယ်တမ်းကျမတို့ဒီ site တွဲတက္ဆီတွေမောင်းနေတဲ့အခါမှာတော့အမျိုးသားတွေကကျမတို့အရေးအချင်းကိုလက်ခံလာပါတယ်အရင်ကလိုအထင်မသေးရတော့ပါဘူ
းဆိုင်ကယ်တစ်စီးရဲ့နောက်မှာလူထိုင်စီးလို့ရတဲ့အတွဲတစ်ခုချိန်ထားတဲ့တုတ်တုတ်တက္ဆီတွေကကမ္ဘောဒီးယားမှာဖြစ်စားလာပါတယ်ဆိုဖီယာဒေါ်လာ3000လောက်ငွေကို တခြားသူစီကချိန်ငါပြီးတုတ်တုတ်ဆိုင်တွဲတက္ကစီတစ်စင်းကိုဝယ်ယူကအမျိုးသားတွေနဲ့ရင်ပေါင်တန်းလှုပ်ပြနိုင်ခဲ့တဲ့အတွက်အခုဆိုရင်သူ့မှာဖောက်သည်တွေတိုးလာပါတယ်အန်ကဝဖျားပရွန်တဝိုက်မှာဆိုဖီလိုအခြားအမျိုးသမီးတက္ကစီဒရိုင်ဘာတွေလည်းရှိလာနေပါပြီဒါပေမဲ့အရေးအတွက်ကနည်းပါသေးတယ်အန်ကဝတပတ်လှည့်ပြီးလိုက်ပို့ပေးရတဲ့ခီးစဉ်အတွက်လူတစ်ယောက်ကိုအမေရိကန်15ဒေါ်လာလောက်သူကယူပါတယ်ခင်ဗျာဖိလစ်ပိုင်နိုင်ငံမှာတော့ခါရာအိုကေကတိတ်ကိုခက်စားပါတယ်ဂျေးလက်ဒေါ်ရလိုနေရာကနေတကယ့်မျိုးကြီးပြကြီး KTV ဆိုင်တွေအထိဈေးအချိုအသာဆုံးခါရာအိုကေဆက်တွေကနေတကယ့်နောက်ဆုံးပေါ်အကောင်စားဆက်ကြီးတွေအထိသုံးနေတာကိုတွေ့နိုင်ပါတယ်ဖိလစ်ပိုင်ငွေအကျွေး5ပီဆိုပေးလိုက်ုံနဲ့ကိုကြိုက်တဲ့သချင်းတစ်ပုဒ်ကိုရွေးနံပါတ်ရိုက်ထည့်ပြီးစိတ်ကြိုက်ဒီဆိုနိုင်တဲ့အတွက်မိနစ်ပိုင်းလောက်ဖြစ်ဖြစ်စိတ်အပန်းပြေနိုင်ပါတယ်မြို့တော်မနီလာဆင်ကြီးဘုံမှာရှိတဲ့ဆိုင်ကယ်တက္ကစီဂိတ်တွေလမ်းဘေးစားတောက်ဆိုင်လိုနေရာမျိုးမှာတော့ကာရာအိုကေဆက်တွေထောင်ထားပြီးငွေပေးရင်အလှည့်ကျဆက်တီထွင်ရောင်းချမှုတွေတွင်ကျယ်လာနေပါတယ
် Almost all the Filipino love singing that is our
ကျွန်တော်တို့ဒီဆိုင်မှာလူအတော်များများလာဝယ်ကြပါတယ်ဖိလစ်ပိုင်လူမျိုးအလုံးနှီးပါးကသချင်းဆိုတာတိတ်ဝါသနာပါကြတော့တချို့လဲကိုပိုင်အတွက်ဝယ်ကြသလိုတချို့ကြတော့လဲမွေးနေ့နဲ့အထိမ့်မှတ်လို့ပါတီမျိုးအတွက်ကျွန်တော်တို့စီကဆက်ကိုလာငှားသုံးကြတာမျိုးလဲရှိပါတယ
်အန်ဖရက်အလုံးလုံးတဲ့ဆိုင်မှာတော့တရက်ကိုဆက်10လုံးလောက်ရောင်းထွက်တယ်လို့ဆိုပါတယ်ဖိလစ်ပိုင်မှာရောင်းနေတဲ့ကာရာအိုကေဆက်တွေကပီဆို19,000ဝန်းကျင်ကနေပီဆို46,000လောက်ထိရှိပါတယ်ဈေးအပေါ်ဆုံးဆိုတဲ့ဆက်ကဒေါ်လာနဲ့ဆို330ကျော်ရှိနေတာပါခရစ်မတ်နဲ့နယူးယီးယားကာလတွေရှိတဲ့နိုဝင်ဘာဒီဇင်ဘာလတွေထဲမှာတော့ကာရာအိုကေဆက်တွေအများအားဆုံးပဲလို့ဆိုပါတယ်တခြင်းဆိုတာကလူတွေရဲ့စိတ်ထွက်ပေါက်ဖြစ်စေတယ်လို့စိတ်လက်အပန်းပြေစေတယ်မဟုတ်ပါလားဗျာ
ဒီအာရှနိုင်ငံတွေမှာသာမကကျွန်တော်တို့မြန်မာနိုင်ငံမှာအခုလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးနဲ့စည်ရေးပဋိပက္ခတွေကြောင့်ကျွန်တော်ပြည်သူပြည်သားတွေကြုံရတဲ့စီးပွားရေးအကျပ်တဲတွေလည်းဒီနှစ်သက်ကာလမှာအားလုံးလွန်မြောက်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ခင်ဗျာကျွန်တော်ညောင်ဝဲအောင်ပ
ါ VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါVOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသိပြီကြုံပါတယ် VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့ခြားသာပတင်းတွေမနေ့ကအစီအစဉ်လေးကိုဆက်လက်နားဆင်နေကြရတာဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ Gen Z အကစားအစီအစဉ်တို့ကိုမကြခင်မှာနားဆင်ကြရပါမယ်အခုတော့ Editor နဲ့ဆွေးနွေးခန်းကိုတင်ပြပါမယ်ရှင်ရှမ်းမြောက်ထိုးစစ်နဲ့တဆက်တည်းအရှိန်မြင့်လာတဲ့တိုက်ပွဲတွေ2024ခုနှစ်မှာရက်စဲပြီးတိုင်းပြည်ဒီငင်အေးချမ်းမှုရှိလာနိုင်ပါသလားတရုတ်အပါအဝင်နိုင်ငံတကာကိုရောမြန်မာပြည်နာပြည်လည်ဖို့အတွက်တစုံတရာအကူအထာပြုနိုင်ပွဲရှိပါသလားဒီသတင်းပါအေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဥကျော်ဇန်တာကိုမမျှသစီအောင်ကမေးမြန်းထားပါတယ်ရှင်
မင်္ဂလာပါဦးကျော်စံသားရှင်
မင်္ဂလာပါမြတ်စင
်2023တနှစ်တော့ကုန်ခဲ့ပြန်ပါပြီပြီးခဲ့တဲ့တစ်ပတ်တုန်းကတော့ကျမတို့ဒီ2023မှာဖြစ်ခဲ့တဲ့အခြေအနေတွေကိုလွှမ်းခြုံသုံးသပ်ခဲ့ပါတယ်အခုဒီ2024ပေါ့ဒီလာမယ့်2024အတွက်ရောမှန်းမြို့ကြည့်အောင်ပါ
2024ကိုမှန်းမြို့ကြည့်မယ်ဆိုတော့ Greek လူမျိုးတွေရဲ့ဆေးဟောင်းဆိုယူစကားခွန်စီပါတယ်ခင်ဗျားတို့ရဲ့အတိတ်ဟာအရှိမရှိတဲ့အနာဂတ်ကအနောက်မှာတဲ့ပေါင်းစားအတိတ်ကိုမြင်ရတယ်ဆိုတော့2023အတိတ်ကိုကျွန်တော်မြင်ရတယ်ပြောခဲ့ရပြီ2024ကအနာဂတ်ဆိုတော့မမြင်ရဘူးအနောက်မှာရှိတယ်ဆိုတော့ဒါပေမဲ့ခံမှန်းပြီးတော့ပြောကြတာပေါ့လေပထမဆုံးကတော့မင်္ဂလာနှစ်သစ်ပါလို့ပဲလူဆဲအောင်ပါသွားချင်တယ
်ဒီ2023အကုန်လောက်မှာပေါ့နော်အောက်တိုဘာအကုန်လောက်မှာဖြစ်ခဲ့တဲ့ရှမ်းမြောက်ပဋိပက္ခတွေက2024မှာရောချုပ်ငိမ့်မဲ့အလားအလာရှိနိုင်လား
လားလားမတွေးရပါဘူးအခုလောလောဆယ်ကတော့2023အကုန်အောက်တိုဘာမှာဖြစ်ခဲ့တဲ့ထိုးစစ်ဟာလည်းပဲတုံလေးလေးဖြစ်လာပြီးတော့ဝန်ကနေထပေါက်ကွဲတာဖြစ်ပါတယ်တကယ်လို့အဲ့ဒီအမှမပေါက်ကွဲတော့မှလည်းပဲတနင်္ဂနွေလုံးရဲ့တနေ့ရက်မှပေါက်ကွဲလာမှာပါပဲစစ်ကောင်စီကိုဆန့်ကျင်တဲ့တ တော်လှန်ရေးအင်အားစုတွေဟာပိုပြီးအင်အားကောင်းလာတယ်သူတို့ကလူလူထောက်ခံမှုလည်းရလာတယ်သူတို့စိတ်တည်းရအဖြစ်နဲ့ပဲသိတဲ့ကြွလာတဲ့အခါတနည်းအားမဟုတ်တနည်းအားမှာသူတို့ကဒီလိုပဲထုတ်ဟောပြီးတော့တိုက်လာမဲ့အခြေအနေဖြစ်ပါတယ်ဆိုတော့သူတို့ကတော့ဆက်တိုက်နေမှာပါပဲကျွန်တော်ထင်တယ်အခုလည်းပဲတန်ခံလုံးလိုလိုပဲပြန့်နှံ့ပြီးတော့ဖြစ်နေကြတာပဲဆိုတော့စစ်ကောင်စီဘက်ကလည်းပဲသူတို့လည်းပဲတိုက်မှာပဲသူတို့ကတော့ဟိုဘိုးတို့မှုကြီးမင်းအောင်ဟန်ကတော့နိုင်ငံကြီးနဲ့ဖြည့်ရှင်းမဲ့ဘာညာဆိုဟိုနေ့တခါပြောတာတွေ့တယ်ဒါပေမဲ့နိစံတည့်ရနေ့မှာပဲဗမာသတင်းစာတွေထဲမှာအစိုးရတရားဝင်သတင်းစာတွေထဲမှာဖော်ပြထားတဲ့ reader စီပေးစာလို့လို့ဘာလို့လဲဆိုတော့ငါသိအံ့ဩစရာကောင်းတဲ့ဒီဟာရှမ်းမြောက်ကြရကရင်ကချင်းချင်းရခိုင်စကိုင်းပကိုဒေသအချို့ကတိုက်ပွဲတွေဆိုတော့နေရာတကောင်ကတိုက်ပွဲဖြစ်နေတယ်နှစ်ဖက်လုံးအကြဆုံးရှိရတဲ့ဒီတိုက်ပွဲတွေကသူကလုံးဝအဆုံးပေးပဲဆက်တိုက်ရမယ်တဲ့သူသုံးထားတဲ့အစုံနှုံးကရုရှားယူကရိန်းစစ်ပွဲအစ္စရေးဟမတ်စစ်ပွဲတို့နမူနာကြည့်ပြီးတော့နောက်ခေါင်းမထောင်နိုင်အောင်ဆယ်နှစ်ဆယ်မိုးဆက်တိုက်ဆိုလဲတိုက်ရမှာဖြစ်တယ်တိုက်မှာရှိတဲ့ခွန်အားစရန်စရာရင်းမြအလုံးစုံပြီးတော့ပုံအောင်တိုက်ကြရမယ်ဆိုတော့ရေးထားတာတွေ့ရတယ်ဆိုတော့ဒါတနည်းအားဖြင့်ပြောရင်အစိုးရသတင်းစာအဘော်ထဲမှာဒီအလင်းနှစ်ခုလုံးဖော်ပြထားတယ်ဆိုတော့သူတို့ရဲ့အဘော်ပါပဲသူတို့တစ်ဖက်ကနိုင်ငံနေအားဖြင့်အဖြေရှာဖို့ပြောပေမဲ့သူတို့စီးရေးနေအားဖြင့်သူတို့အဆော့မပေးဘူးတိုက်မယ်ဆိုပြီးတော့ဒါအော်နေတာတွေ့ရတယ်ဆိုတော့တိုက်ပွဲကတော့ဆက်လက်ပြီးပြင်းထန်အောင်မယ်လို့ပဲယူဆပါတယ်တိုက်ပွဲရော့ပါသွားမယ်အလားလာတော့မတွေ့ရပါဘူး
တိုက်ပွဲတွေကျဲပြန့်လာတဲ့အခါမှာဒီစစ်ပေးဆောင်တွေများလာတဲ့လူသားချင်းစာနာမှုအကူအညီတွေလိုလာတဲ့ဒီပေါ်မှာဟု
တ်တယ်အဲ့ဒါကတော့အထူးဆိုရင်ညာကောက်ပါတယ်စစ်ပေးဆောင်တွေစိတ်များလာတဲ့သူတို့အနာသိမ့်ပြီးတဲ့နောက်ပိုင်းဖြစ်လာတာပဲအာ6သိန်း9သိန်းဆိုတော့သန်းနေပြဖြစ်လာပြီဖြစ်တယ်အရင်ရှိရင်ဆွေအများကြီးဖြစ်နေပြီဆိုတော့အဲ့ဒါကစိတ်စနာမှုကောက်ပါတယ်ရန်ကုန်မန္တလေးနေပြည်တော်လိုနေရာတွေမှာသိပ်ပြီးတော့သွားလာပြက်တာတွေဘာတွေမမြင်ရဘူးပေါ့လေလူညွှဲသတိထားပေမဲ့ဒါပေမဲ့အဲစစ်ဖြစ်နေတဲ့ဒေသကတိုင်းသားတွေရဲ့ဒုက္ခပြည်သူတွေနေစုံနေဖြားပြည်သူတွေစကိုင်းပကူေးမကွေးပကူဘက်ကလူတွေသူတို့ရဲ့ဒုက္ခသိပ်ပြီးတော့ဆန္ဒဖို့ကောက်ပါတယ်ဆန္ဒမှုအကူအညီလည်းပဲမရောက်နိုင်ဘူးဟန်တာမှုတွေရှိနေတယ်လွတ်လပ်လပ်သောကလည်းမရဘူးအဲ့ဘက်ကိုဆိုတော့သူတို့အတွက်အထူးဆိုရင်ညာကောက်ပါတယ်ဆိုတော့လူတွေဟာပူပြီးတော့ဒီလိုဒုက္ခတွေကြုံရမယ်လို့စင်ကောင်းတော့ယူဆရပါတယ်ခမန်းရပါတယ
်ဒီဒါပေမဲ့ဒီရှမ်းမြောက်ကိစ္စမှာပေါ့တရုတ်ကနေပြီးတော့ဂျာဝင်ဆောင်ရွက်တယ်ဆိုတာအခုဆိုရင်နှစ်ကြိမ်ရှိပြီလို့သိရပါတယ်ဘာကြောင့်အောင်မြင်မှုမရသေးတာလို့ထင်ပါလဲ
အာအဓိကတော့တရုတ်ကဘယ်သူမှမယုံဘူးလို့ခေါင်းနဲ့ပြောရင်တော့ရမယ်တယ်နှစ်ဖက်လုံးကစိတ်ယုံတာမဟုတ်ဘူးစစ်ကောင်စီကတော့သူတို့အဆက်ရှူပေါက်ရဖို့အတွက်တရုတ်ပဲအကူအညီရှိတဲ့ဒီချိန်မှာသူတို့အစိမ့်ကမွန်ကျက်နေပြီဒီမှာသတင်းစာထဲမှာရေးတာဘလောက်ပဲကြွားလုံးထုတ်ပြီးတော့ရေးအဆက်ရှူမွန်ကျက်နေပြီဆိုတော့အဲဒါကြောင့်လည်းပဲအဲစစ်ကောင်စီအကြီးကဲကနိုင်ငံရေးနီလန်ကိုပြောခဲ့တာဖြစ်တယ်နောက်ပြီးတရုတ်ကိုအကူပြီးတော့သူမျိုးစစ်ဆေးပြောရလို့သူတို့ပဲလေခေါ်ပြီးတော့ဒါလုတ်ခဲတာဖြစ်တယ်ဆိုတော့စစ်ကောင်စီအာကိုရသို့သော်လည်းသူတို့လည်းပဲအပြူအယုံကြည်မှုမရပါဘူးတကယ်ကိုတစ်ချိန်တည်းမှာပဲတိုင်းရင်းသားတွေဘက်ကလည်းပဲသူတို့ကအာကိုရတယ်သို့သော်လည်းပဲယုံကြည်တာတော့မဟုတ်ပါဘူးအောင်ဖို့တစ်ခုကောင်းတာကကိုကန်းလူအဖွဲ့အစည်းကိုတရုတ်ကရပ်ပါလို့ပြောတာကိုမရက်တာဟာသိပြီးတော့အောင်အောင်စရာကောင်းတယ်ဆိုတော့တေကတကယ်ပဲတိတိကျကျတားသလားနောက်ကွယ်မှာများဘယ်လိုများသူတို့ဆက်နားလည်မှုရှိကြတယ်လဲဆိုတာဘယ်သူမှမသိနိုင်ပါဘူးအဲ့ဒါကျွန်တော်တို့လည်းမသိနိုင်ဘူးသို့တော်လည်းပဲတေဦးရဲ့ပါဝင်ဆွဖက်မှုကအခုချိန်ထိမထီရောက်သေးပါဘူးနောက်ကိုလည်းပဲတေဦးကဒီတိုင်းသွားနေရင်တော့မရဘူးဒီဆက်ပူပြီးတော့သူဘာလုပ်လာမလဲဒါစိတ်ဝင်စားဖို့ကောက်ပါတယ်တေဦးကဘယ်သူမှတော့မယုံကြဘူးခေါ်သို့တော်လည်းပဲဆက်ရှူပေါက်ရအောင်နှစ်ဖက်လုံးကလည်းပဲအဆုံးချဖို့ကြိုးပမ်းနေကြသလိုတရုတ်ကလည်းပဲဒီဟာတွေကိုအခြေအနေကိုအဆုံးချဖို့ကြိုးပမ်းနေရလို့ပဲပြောမှာပ
ါရှမ်းမြောက်ကစခဲ့တဲ့ဒီစစ်ကောင်စီနဲ့ညီနောင်မဟာမိတ်၃ဘွဲ့ပေါ့ဒီကြားထဲကတိုက်ပွဲတွေ2024မှာအာရော့လာမယ့်အနေထားရှိပါလား
နှစ်ဖက်လုံးစစ်ပန်းလာရင်တော့တိုက်ပွဲပုံစံဟာနည်းနည်းရောကောင်းရောထိုင်တယ်ပေါ့လေတစ်ချိန်တည်းမှာပဲဒါတွေ့ကြော်ထားတာတွေကတော့သိတင်းတင်းမာမာဆိုတော့ဆက်ပြီးတော့ဖြစ်ကောင်းဖြစ်နေလုံးမဲ့ထင်ပါတယ်သို့တော်လည်းပဲပြည်သူတွေအကြအဆုံအထီးခိုင်သိပြီးတော့များလာတဲ့ဘီလူတွေသိနာလာတာကိုဆန္ဒကြရင်တော့၎င်းနောက်ပြီးသူတို့နှစ်ဖက်လုံးရဲ့စင်အားသိပြီးတော့လက်ပန်းကြလာတဲ့အခါမှာတော့၎င်းစစ်ပန်းလာတဲ့အခါမှာတော့အစိမ်တော့ရောကောင်းရောနိုင်မယ်ဒါပေမဲ့ပြပြသွားနိုင်လို့တော့ကျွန်တော်မထင်ပါဘူ
းဒါဆိုဒီတိုက်ပွဲတွေကနိုင်ငံရေးအရာရောပြည်လည်နိုင်မယ်အလားလားရှိပါလား
နိုင်ငံရေးပြဿနာကအဓိကပါပဲဆစ်ဆိုတာနိုင်ငံရေးပြဿနာပြည်လည်မှုမရလို့လက်နက်ကင်ပြီးဖြစ်ရှင်းရတဲ့သဘောပါပဲဆိုတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးကိုအဆုံးချပြီးတော့ဒီဆစ်အရှင်ရောအောင်တော့ကြိုးပမ်းမှုတွေစီအောင်ဆီလာနိုင်တယ်သို့တော်လည်းပဲလုံအောင်အဖြေပေါ်တဲ့အထိပြပြသွားတဲ့အထိကတော့နိုင်ငံရေးပြဿနာနဲ့ဖြစ်ရှင်းနိုင်ဦးမယ်မဟုတ်သေးပါဘူးသောရကပြောခဲ့သလိုပေါ့နိုင်ငံရေးနဲ့ဖြည့်ရှင်းကြပါစို့ဘာသာပြောတယ်သူတို့အဆက်ရှူပေါင်းရအောင်ပြောတဲ့သဘောနဲ့အဲအဲ့လိုမျိုးတွေလောက်အောင်လုပ်ရနိုင်တယ်နောက်တစ်ခုကတော့ဒီတော်လှန်ရေးအင်အားစုတွေကသူတို့အစကတည်းကပြောထားတာပါငါတို့ကနိုင်ငံရေးနဲ့ရက်တီလို့မရလို့သူတို့လည်းနဲ့ကန့်ကျက်ရတာပဲပြည်သူတွေကအစကတည်းကအာဏာသိမ်းတွေကညဉ့်ညံ့စွာလမ်းပေါ်ထွက်ဆန္ဒပြတယ်ကန့်ကွက်ကြတယ်အဲ့ဒါကိုလက်မခံပဲပြစ်လို့သူတို့ကလည်းတန်ကန်ရတာဖြစ်တယ်ဆိုတော့သူတို့ဘက်ကတော့ညဉ့်ညံ့တဲ့ဤတကယ်ရရင်သူတို့လာမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုတော့တက်ကောင်စီဘက်ကမလုပ်လာနိုင်လဲတစ်ချိန်တည်းမှာပဲလောင်ဆန်းစုကြည်ကိုထုတ်ကစားတယ်ပေါ့လေအဲ့လိုလည်းပဲဖြစ်လာနိုင်တယ်ဆိုတော့သူတို့တနည်းနည်းနဲ့ပေါ့လေဆိုတော့ဘယ်လိုဖြစ်လာမလဲတော့စောင့်ကြည့်ရမှာပဲသိလက်ပန်းကြပြီးတော့သူတို့ထွက်ပေါက်လုံးဝမရလာတဲ့အခါဒီနည်းလည်းပဲသူတို့လကောင်လုပ်လာနိုင်ပါတယ်တောင်ဆန်းစုကြည်ကိုပြစ်ဒဏ်လျှော့ပေါ်တာတို့ပြစ်ဒဏ်မဟုတ်တဲ့ဟာတွေတောင်ဆန်းစုကြည်လိုပုဂ္ဂိုလ်ကိုလက်ပစ်လိုက်မှုလုပ်တယ်ဆိုတာဟုတ်အနာနဲ့တစ်သိမီလီယံအချမ်းသာဆုံးဖြစ်နေတဲ့လူတွေကဆင်းရဲနော်ပါဘီတဘဝလုံးကိုစွန့်ထားတဲ့လူကိုလက်ပေးလိုက်ပြီးမင်းရွှေလက်ခံတဲ့ဘာညာပြောတာဘလောက်ကြီးဘူးကောင်းလဲ။ ညအမှုတွေကိုဖယ်ရှားတယ်ဆိုပြီးလုပ်ပြလာတိုင်းတယ်ပေါ့လေ။ပြည်တန်ရှော့ပေါ်တွေတို့ဘာလို့တနည်းနဲ့သူတို့အဆုံးချအောင်ချလာနိုင်ပါလဲ။ဆိုတော့အဲ့လိုနဲ့ကောပြည်လည်မှုရပါမလားဆိုတော့အပိသက်ပြည်လည်မှုတော့မဟုတ်ဘူး။သို့တော်လည်းပဲသူတို့ထွက်ပေါက်ရရင်နိုင်ငံရေးကိုကစားလာနိုင်တဲ့အလားလာတော့ရှိမယ်လို့ထင်ပါတယ်။
ဒါဆိုဒီပြဿနာကိုပြေလည်အောင်ဖြေရှင်းဖို့ဒီနိုင်ငံရေးအရာပြေလည်အောင်ဖြေရှင်းဖို့အတွက်အဓိကအဟန့်အတာအခက်အခဲကဘာတွေဖြစ်ပါလဲ
။အခက်အခဲကတခုနဲ့ပြောရင်တော့ယုံကြည်မှုမရှိကြတာပဲ။ Trust building ခုနကပြောရင်နိုင်ငံရေးနဲ့ဖြေရှင်းမယ်ဆိုတာဒီဘက်ကပြောလိုက်တော့ခုဘက်ကမယုံဘူးလေ။သူတို့ကဒီလိုမျိုးပြောခဲ့ဘူးပေါ့များလှပြီ။တခါမှလည်းတကယ်စိတ်ကြီးစဉ်းစားနေမှနဲ့ပြောရတယ်မဟုတ်ဘူး။နိုင်ငံရေးဆန္ဒလည်းပဲမရှိဘူးဆိုတာဖြစ်နေတော့ဒီဘက်ကလည်းပဲအာဒီလူတွေခွဲထွက်မလားဘာညာသူတို့ကအရင်တုန်းကသူတို့ရဲ့ကိုယ်ပိုင်အမြင်ပေါ့သူတို့ရဲ့ own perception စစ်တပ်ရဲ့ perception on Burmese history မြန်မာ history သိပြီးတော့စဉ်းကြရတယ်သူကပိုင်းပြည်ကိုသူတို့စူးစိထားတာဖြစ်တယ်သူတို့ကင်ထားတာဖြစ်တယ်ဒီလိုပညာတွေပဲစတိုက်သူတို့ဆင်ပြလာတာဖြစ်တယ်သူတို့မရှိရင်ပြည်ထောင်စုခွဲထွက်သွားမယ်ဒီစံဒီဟာဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေနိုင်ငံရေးမှာperception is more important than the realities of serious yeah man let's see if in a reality that perception လူရဲ့အမြင်ကပုံပြီးတော့ရည်ကြီးနေတယ်ဆိုတော့အဲ့လိုအမြင်နဲ့စစ်တပ်ရဲ့မှားယွင်းဘယ်လောက်ပဲမှားယွင်းပေမဲ့သူတို့ဒီအမြင်နဲ့ဆက်သွားနေကြတယ်ဆိုတော့ဒီဟာကိုပြောင်းနိုင်ဖို့အတွက် education လိုတယ်ဒီစစ်တပ်ကလူတွေဟာတကယ်နောက်ပိုင်း music ဒီမှာဒီလိုစစ်တပ်တွေရှိတာဖို့လိုတယ်အဲ့လိုမြင်တတ်ဖို့လိုတယ်နောက်ပြီးတော့ဒီဘက်ကလည်းပဲအလားတူဆိုတာပဲမြင်ဖို့လိုရဲဆိုတော့အဲ့လိုအမြင်မျိုးတွေရှိလာမှယုံကြည်မှုတိဆောက်ပြီးတော့တိုင်းနိုင်ငံရေးပြဿနာရေရှည်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဟိုဖဏိနေမှာဖြစ်ပါတယ်လောလောဆယ်မှာကတော့အလျှော်ပေးလိုက်ပြန်ဖြစ်လိုက်ဆက်လက်ပြီးတော့ဖြစ်နေလင်းဦးမယ်လို့ပဲပြောမှာဖြစ်ပါတယ်
နောက်တစ်ခုကအခုဆိုရင်ဒီပြည်သူတွေကနိုင်ငံတကာကိုတိတ်ပြီးတော့အာမကိုတော့တာလဲတွေ့ရပါတယ်အဲ့တော့နိုင်ငံတကာအနေနဲ့ရောဒီခြေအနေတွေကိုဘာမှမလုပ်နိုင်တော့ပါဘူးလား
ပြည်သူတွေအာမကိုတော့တာသိမှန်တယ်ပြည်သူတွေမှန်ပါတယ်အာကိုလည်းမရဘူးလေမြန်မာနိုင်ငံမှာဖြစ်လာတဲ့နှစ်ပေါင်းများစွာကြာလှပြီးဒီစစ်ပွဲဟာနိုင်ငံကမှအကောတဲ့အခြေအနေမရှိဘူးဆင်းရဲနွမ်းပါပြီးတော့မြန်မာနိုင်ငံမှာဆင်းရဲနွမ်းပါမှုနှုံထားရလဲပဲဆက်ရှိတဲ့နောက်ရှိတဲ့ဆိုတော့ World Bank ရဲ့အစီအစဉ်ခံစားရဆိုလူရဲ့သုံးပုံတပုံဟာစီးရင်နံပါတ်မူလိုင်းရဲ့ poverty line အောက်မှာနေနေရတယ်ဆိုတော့တဖြည်းဖြည်းတိုင်းပြည်ဆွေးယုတ်ကြဆင်းလာတယ်အခုမြို့ပေါ်မှာလည်းပဲလောင်စာစီးပွားရေးအခက်ခဲတို့ဘာလို့ကုန်စည်နှုန်းအခက်ခဲကြတယ်အဖက်ဘက်ကဆွေးယုတ်ကြဆင်းလာနေတယ်ဆိုတော့ဒီဟာတွေကိုလည်းနိုင်ငံတကာကလည်းဘာမှကဲနိုင်တာမဟုတ်ဘူးအဓိကလူစည်နေတဲ့စစ်ပွဲတော်သူတို့ရအောင်မဆောင်ရနိုင်ဘူးနိုင်ငံတကာလည်းကဘာမှဒီထက်အရေးကြီးတယ်နဲ့အလုံးစုံနေရတယ်သူတို့အကျိုးစီးပွားပို့ပြီးတော့ပတ်သက်တဲ့နေရာတွေမှာဘူးဦးစားပေးနေရတယ်ဆိုတော့မြန်မာနိုင်ငံတော့သူတို့ရဲ့လက်ကျိုးမှမဟုတ်ပါဘူးဆိုတော့အမကိုလောက်ဘူးလို့ပဲပြောမှာဖြစ်ပါတယ်
တိုင်းပြည်အခြေအနေကဟုတ်ပါတယ်ခုနပြောသလိုပဲနိုင်ငံရေးစီးပွားရေးအဖက်ဖက်ကနေပြီးတော့ကြဆင်းနေတယ်ပြည်သူတွေဆိုရင်လည်းခက်ခဲကြက်တဲနေတယ်2024မှာဘလို့အပြောင်းလဲတွေဖြစ်လာနိုင်ပါလဲ
2024ရဲ့2024ရောမြန်မာနိုင်ငံရဲ့အနာဂတ်မှုန်းဝါးသွားပါပဲ gloomy 2024နေမှာပါဘူး2024အလွန်ထိလဲပဲ ကျွန်တော်အလင်းရောင်မမြင်သေးဘူးလို့ပြောမှဖြစ်ပါတယ်မြန်မာနိုင်ငံရဲ့အနာဂတ်မှောက်မှိုက်ထဲမှာစန္ဒဝါဝါနဲ့သွန်နေရစေပဲလို့ပြောမှဖြစ်ပါတယ်ပြည်သူတွေကတော့ဆင်းရဲဒုက္ခတွေအခက်အခဲတွေဆက်လက်ကြုံကြရလိမ့်ဦးမယ်လို့ပဲစိတ်မကောင်းစွာနဲ့ခံမှန်းမိပါတယ်ညစဉ်
ဟုတ်ကဲ့ပါအခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံပါရှင
်ရပါတယ
်အခုတော့ဂျန်စီအစီအစဉ်ကိုနားဆင်ကြည့်ရှုချက်ရပါမယ်ရှင်မတူညီတဲ့အခြေအနေတွေမှာမတူညီတဲ့နေရာတွေမှာနေထိုင်နေကြတဲ့လူငယ်၃ယောက်ရဲ့နှစ်သက်မျှော်လင့်ချက်တွေကိုဒီသတင်းပတ်ဂျန်စီပရိသတ်တွေအတွက်မက်ခင်လေးကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။ Hey ဂျန်စီတို့တက်ချင်ရောက်ပြီနော်။ကဲဂျန်စီတို့ရေ2023ကမကြခင်ကုန်ဆုံးတော့မှာနော်။အဲ့တော့မြန်မာပြည်မှာရှိနေတဲ့လူငယ်လေးတွေပဲဖြစ်စေတိုင်းတစ်ပါးကိုရောက်နေတဲ့လူငယ်လေးတွေပဲဖြစ်စေသူတို့မှာနှစ်သက်အတွက်မျှော်လင့်ချက်တွေရှိကြမှာပဲလေ။
ကောင်စီဘက်ကနေတိုက်ခိုက်တဲ့အောက်ကြောင့်မလို့တိတ်ဆုံးတဲ့အခြေအနေကြီးဖြစ်လာဆိုတော့အခြေအနေလေးတော့ကျွန်တော်မှစိုးရိမ်ချက်တွေတော့ရှိတယ်ဒီ
စိတ်သက်တွေတသားရှိနေပါတယ်လို့
ဒီချမ်းချမ်းနေပြင်ချင်တာအားရောပထမဆုံးအဲ့ဒါရည်ချက်ဖြစ်ပါတယ
်အခုလာမယ့်နှစ်သစ်ဖြစ်တဲ့2024ခုနှစ်မှာလဲသူတို့ရဲ့ရည်ရွယ်ချက်တွေသူတို့ရဲ့မျှော်လင့်ချက်တွေကဘာတွေလဲဆိုတာကိုဒီလူငယ်လေး၃ယောက်ကပြောပြထားတယ်သူတို့ရဲ့အတန်လေးတွေနားထောင်ကြည့်ပေးဦးနော
်မားနမယောစွန်တဲစုပါညီမလက်ရှိအခုနယူးယောက်မှာနေထိုင်နေပါတယ်ရှင်
ကျွန်တော်ကတော့ကျင်ကွန်းလို့ခေါ်ပါတယ်ကျွန်တော်က2021အာနာသိန်းကြီးပြီးနောက်ပိုင်းမှာ CDN ပြုလုပ်ထားတဲ့အကြောင်းသားတယောက်လည်းဖြစ်တယ်လို့လက်ရှိမှာလည်းဒေါ်လန်ကြီးထဲမှာပညာရေးကဏ္ဍအပါအဝင်တခြားကဏ္ဍတွေမှာလည်းကိုတက်နိုင်တယ်လို့အပါအဝင်ဆောင်ရွက်နေရမျိုးရှိပါတယ်ဗ
ျကျွန်တော်နာမည်ကတော့မရန်မောင်မရန်ခွန်ဆိုင်တို့လို့ခေါ်ပါတယ်ကျွန်တော်ကတော့မိုင်းခေါင် KBC စစ်ဆောင်စခန်းကပါ
ကဲမကြခင်ကုန်တော့မယ့်2023မှာသူတို့တွေအတွက်အမှတ်တရဖြစ်စရာဘာတွေရှိလဲဆိုတာကိုလည်းမေးကြည့်ထားသေးတယ်။ပထမဆုံးမြန်မာလေးစွန်သေးစုပြောတာလေးနားထောင်ကြည့်နော်
။ဟို2023မတိုင်ခင်မှာပေါ့နော်မြန်မာပြည်မှာကအကြောင်းထပ်ဖို့အခက်အခဲကြီးရှိလာတယ်။ဒါပေမဲ့ဟိုကန်ကောင်းထောက်မှဆိုရင်မြန်မာ2023မှာဒီ US မှာလာပြီးတော့အကြောင်းတက်ဖို့အခွင့်အလမ်းကောင်းရခဲ့ရပေါ့နော်။အဲ့ဒါပဲမြန်မာရဲ့ဘဝကိုအပြောင်းအလဲဖြစ်စေခဲ့ရပါချင်
း။စစ်ဆောင်စခန်းရောက်နေတဲ့ကချင်လူငယ်လေးကလည်းသူ့ရဲ့အမှတ်ရစရာတွေအခုလိုပြောပြထားသေးတယ်။
အကျောင်းတော့မောင်တမားတွေရွေးရှိခဲ့ခါကြတယ်လို့ရှင်တော့ကပိတထုတ်တေးအဲ့ဒါကိုကတော့အရေးကြိုမှအဲ့ဒါနဲ့တိုက်ရတဲ့အချိန်ပဲရှိတာပေါ့ဒါကတော့ခုအတွက်ဘယ်လိုပြောမလဲဝန်ကြီးဆရာလို့ပြောရမှာပေါ့နော်ဆရာမ
CDM ကျောင်းသားလေးဖြစ်တဲ့ကိုကျင်ကွမ်းမြေခန်းစားချက်တွေကိုလည်းနားထောင်ကြည့်ဦးနော
်ကျွန်တော်တို့ကဒီဘဝတစ်စစ်ချိုးတောင်းလဲစီတဲ့အတွေ့အကြုံတွေအများကြီးကြုံတွေ့ရတဲ့နေ့ပေါ့နော်တော်စရာကြီးလည်းရှိတယ်လို့ကျွန်တော်ဝမ်းနေစရာကြီးလည်းအများကြီးကြုံတွေ့ခဲ့ရတဲ့နေ့လို့ပြောလို့ရပါတယ်တော်စရာအနေနဲ့ဆိုရင်တော့ကျွန်တော်အနေနဲ့ဒီ2021တုန်းကကျွန်တော်နဲ့2023မှာကျွန်တော်လုံနိုင်တဲ့အင်အားဒီတော်လိုင်းကြီးထဲမှာဆိုရင်ထောက်ပံ့ဖြစ်စေတဲ့အခြေအနေတွေမှာအများကြီးတက်ရောက်မှုတွေရှိခဲ့တယ်ပေါ့နော်ဒါပြင်ဟိုမှာကျွန်တော်တို့အနေနဲ့ဝမ်းနေစရာအနေနဲ့ဆိုရင်တော့ကျွန်တော်ရဲ့ရဲဘော်တွေအနေနဲ့တိုက်ပွဲမှာကြာဆုံးခဲ့တာတွေဖမ်းဆီးခံလိုက်ရတာတွေသတင်းတွေကကျွန်တော်ရဲ့စိတ်အခြေအနေကိုထိခိုက်မှုတွေလည်းဖြစ်စေခဲ့ပါတယ်ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့အနေနဲ့ကလည်းဒီ1000ရာနှစ်ခေါ်သစ်စင်ရေးနောက်ပိုင်းမှာဒီဒေါ်လာရေးတွေမှာရှိနေတဲ့အခြေအနေအရာကျွန်တော်တို့သတင်းကောင်းတွေပြန်ချရတယ်အတက်စရာသတင်းတွေလည်းအများကြီးကြရတယ်ပေါ့နော်
အခုတော့ဒီလူငယ်လေး၃ယောက်ရဲ့2024ခုနှစ်မှာအဖြစ်ချင်းဆုံးဆန္ဒတွေကဘာတွေလဲဆိုတာကိုမေးကြည့်လိုက်အောင်မယ်ညီမလေးရေအရင်ဆုံးပြောပြပေးပါဦးနော
်ဟာရောညီမကညီမဝါဒနာပါရဲ့နောက်ထပ်ကြောင်းတစ်ခုကိုတက်ဖို့အတွက်ညီမအကောင့်ထဲပုံမယ်ပေါ့နော်ပြီးတော့ညီမဒီမှာ small business လေးတစ်ခုလုပ်ချင်တဲ့အတွက်ကြောင်းအဲ့ဒီဟာလေးကိုလည်းအကောင့်ထဲပုံဖို့အခုလိုရှိပါရဲ့ရှင
်ဒီတစ်ခေါက်တော့ကချင်လူငယ်လေးကိုအလှည့်ပေးလိုက်မယ်သူ့ရဲ့မျှော်လင့်ချက်တွေကရောဘာတွေဖြစ်မလဲ
အထောက်အကူလေးမှာဆိုလို့ရှိရင်ကျွန်တော်ဖြစ်ရှိစံတာတခုလို့ပြရမယ်ဆိုတော့ကျွန်တော်အကွာတောင်းတတယောက်ဖြစ်တယ်ဒီပြောမလဲကျွန်တော်ရဲ့ဒီအကြောင်းတာတင်နေတဲ့အချိန်မှာတော့ဒီချမ်းချမ်းနေပြင်ချင်တာအားရောပထမဆုံးအဲ့ဒါရေချစ်ဖြစ်ပါတယ
် CDM ကျောင်းသားလေးကလည်းနှစ်သက်အတွက်သူ့ရဲ့မျှော်လင့်ချက်တွေအခုလိုပဲပြောပြထားသေးတယ်
ကျွန်တော်အနေနဲ့ကတော့ဒီကျွန်တော်ပါဝင်နေတဲ့တော်လိုင်းကြီးထဲမှာရှိတဲ့အခန်းကဏ္ဍလေးမှာကျွန်တော်ဆက်ပြီးတော့အရှင်တွုံးမြင့်ပြီးပါဝင်ချင်တာပါဝင်ချင်တယ်ကျွန်တော်လက်ရှိလည်းစူးစမ်းပြီးလှုပ်ဆောင်နေတယ်ပေါ့တိုးတော်လည်းကျွန်တော်အနေနဲ့စိုးရင်ချက်တွေတော့ရှိတာပေါ့ကျွန်တော်အနေနဲ့ဒီ2024မှာဘလို့ချင်နေမျိုးအခက်အခဲတွေဖြစ်လာနိုင်တယ်အဓိကအားဖြင့်စိုးရင်ချက်ကတော့ဒီစစ်ကောင်စီရဲ့မတရားသဖြင့်ဖမ်းဆီးခံရမှုလားဒါမှမဟုတ်စစ်ကောင်စီဘက်ကနေတိုက်ခိုက်တဲ့အောက်ကြောင့်မလို့တိတ်ဆုံးတဲ့အခြေအနေကြီးဖြစ်လာဆိုတဲ့အခြေအနေလေးတော့ကျွန်တော်မှစိုးရင်ချက်တွေတော့ရှိတယ်ဒီနှစ်ခုသာကျွန်တော်အောင်မြင်နဲ့ဖြတ်ကျော်နိုင်နေရဆိုရင်တော့2024ခုနှစ်မှာလည်းကျွန်တော်လှုပ်ချင်တဲ့အိမ်မက်တွေပြီးတော့ကျွန်တော်တော်လန်ရေးအတွက်ကိုကျွန်တော်လုပ်ပြီးနေတဲ့ခန္ဓာတွေမှာလည်းတိုးမြင့်ပြီးတော့ပါဝင်နိုင်မယ်လို့ထင်ပါတယ်ဗျ။ ဟုတ
်ဂျန်စီတို့ရေဒီလူငယ်လေး၃ယောက်ကလေနှစ်တင်မှာသူတို့ရဲ့တငယ်ချင်းတွေအတွက်ကိုအခုလိုပဲစူတောင်းစကားတွေပြောထားသေးတယ
်ကျမရေလည်းကူးဆိုင်ကြပါကိုအနေနဲ့အဆက်ဆက်အရာကူးဆိုင်ကြပါလို့ပဲကျွန်တော်မှချင်ပါတယ်ဗျဒီ
ချစ်တော်တငယ်ချင်းတွေတော့ဒီနေ့ကျတော့ကောင်းမွန်တဲ့အရာကတော့လာဖို့လာမှာဖြစ်ပါတယ်လို့ပြောချင်ပါတယ်ခင်ဗျာ
ဒီပေါ့နော်အထဲမှာအများကြီးကြံခဲ့ကြရဲတချို့ရေဆိုရင်အခက်အခဲနဲ့ယူဆိုင်နေရတယ်ပေါ့နော်ပြေးနေရမျိုးရှိတယ်အဲတော့သူတို့အတွက်ပြောချင်တာတော့အငင်းခယူးဆိုင်ပါဘယ်နေရာတော့အတိနဲ့တတိနဲ့အငင်းရန်သွားပါအားမငယ်ပါနဲ့တို့နဲ့တူတူမြမကိုအပြင်မှာရှိနေတဲ့ဂျန်စီကလည်းစိတ်သက်တည်တသားရရှိနေပါတယ်လို့ဟုတ
်ဂျန်စီတို့ကြီးခုဆိုလို့ရှိရင်မတူတဲ့နေရာ၃ခုမှာရှိတဲ့ဂျန်စီလူငယ်လေးတွေရဲ့နှစ်သစ်အတွက်မျှော်လင့်ချက်တွေသူတို့ရင်ထဲကစိုးရိမ်မှုတွေကြားခဲ့ကြရတာเนาะကဲအခုတော့ဒီလောက်ပဲเนาะနောက်တစ်ခုပြောဖို့ရှိသေးတယ်အဲ့ဒါဗာလဲဆိုတော့ဂျန်စီအစီအစဉ်ကိုပရိသတ်တွေဝေဖန်အကြံပြုထားတဲ့စာတွေအီးမေးလ်တွေကျမစီရောက်တယ်เนาะအဲ့ဒါကြောင့်မို့လို့လေပရိသတ်တွေဝေဖန်အကြံပြုထားတဲ့အတိုင်းပဲနောက်လာမယ့်ဂျန်စီအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိတာမို့လို့ဆက်ဆက်ဆောင်ကြည့်ဖို့မမေ့နဲ့เนาะတာ
VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာအတန်လွှင့်ချိန်တဲ့တပြေးညီတက်ရိုက်နားဆင်နိုင်တယ်လို့ပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့တပတ်အတွင်းအားကစားအစီအစဉ်ကိုနားဆင်ချက်ရမှာပါအီချင်းနိုင်ငံက Empower အမျိုးသမီးဘောလုံး Academy နဲ့ဘောလုံး Academy တီထောင်သူပါရီဒါဆလင်အကြောင်းကိုကိုရန်နိုင်ကပြောပြထားပါတယ်ရှင
်ဒါကတော့အီဂျစ်နိုင်ငံက Empower ဘောလုံးအကယ်ဒမီဖြစ်ပါတယ်ဘောလုံးအကယ်ဒမီဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီးဘောလုံးအကယ်ဒမီဖြစ်ပါတယ်အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်ဒီဘောလုံးအကယ်ဒမီကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးကဘောလုံးကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်ဆိုတော့ဒီဘောလုံးအကယ်ဒမီကိုဘာကြောင့်လုပ်ဖြစ်တာပါလဲဒီဘောလုံးအကယ်ဒမီကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Farida Salem ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو أن أنا ما كنتش لاقي أكاديميات بنات
دي بولون أكاديمي لوبو سابي سيكو يارا غارو جما ငငယ် ကလေးက يارا ပါ جما ငငယ် ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပြီးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူးဒါကြောင့် جما ဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့် جما ဘောလုံးကန်လို့မရနိုင်ဘူးဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအမြဲတမ်းပြောခံခဲ့ရတယ်ပြီးတော့ကစားတဲ့အခါမှာတော့ جما မကစားခြင်းနဲ့နောက်တန်းတို့ကိုသမားတို့လိုနေရာတွေမှာ جما ကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကို جما မကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလှုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပ
ါဟာရီဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗားအိုင်လန်တက္ကသိုလ်ကနေအားကစားကျန်းမာရေးနဲ့ကုလားကြံ့ခိုင်မှုပညာရေးနဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကျေးဇာဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပြောသားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလန်းရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ
်ဘာသာတရပ်ကိုရောနာ عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب رياضه
جماعه ده سنه ني ايوه ما ဘောလုံးစပြီးကစားခဲ့တာပါပထမတော့ကတော့ဝါသနာအရာအပြော်ကစားတာပါဒါပေမဲ့နောက်ပိုင်းမှာတော့ကျမဘောလုံးကစားရတာကိုတခြားဟာတွေထက်ပိုကြိုက်တယ်ဆိုတာသိလာပြီးအဲ့ဒီနောက်ပိုင်းကစဘောလုံးသမားဖြစ်ဖို့ကြိုးပမ်းခဲ့တာပါပထမတော့ကျမကျောင်းကအသင်းမှာစပြီးကစားခဲ့ပြီးတော့နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ဖြစ်တာပါ အဲ့ဒီမှာကျမကိုအတင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အတင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပ
ါကမ္ဘာတော်မှာမြန်မာဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းဆားလာတာတိတ်မကြသေးတဲ့အပြင်စင်လာအပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးအေဂျင့်မျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘလို့အခက်ခဲတွေရှိပါသလဲ
အကော့စ်ကဒမ်နစိုင်ဖ်မစရဘတ်အဘလ်ဆောဘတ်ကတီရ်မင်းဟာတဘန်နနက်စလဆမ်ရှာ
အီဂျင်နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတဲမှာတစ်ခုကတော့အီဂျင်နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကဏ္ဍကိုမသိတဲ့သူတွေအများကြီးရှိပါတယ်နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်ပွဲတွေဆိုတဲ့နေရာမှာလေအီဂျစ်နိုင်ငံတည်းမှာဒါမကပြပပွဲစဉ်တွေကစားဖို့လဲခက်ခဲတာပ
ါ Yes Great အဘောဘောလုံးကယ်ဒမီမှာတော့အသက်9နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လဲအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ချင်တဲ့သူတွေကိုလည်းလေ့ကျင့်ပြုထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Volunteer Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ Noel ကတော့
Yes and the good لما جيت الاكاديمي طريقه لعبي اتغيرت للاحسن
جماعه دي بولو اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းနေတိုးတက်လာပါတယ်ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
ဖရီဒဆလမ်ကတော့သူ့ရဲ့ Empower Volunteer Academy ကို American, Britain, Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေဒုသက်တဲ့လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံး Academy ကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေဗုဒ္ဓနေ့ကထပ်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။ဘေရွတ်မြို့မှာအဝေးတွင် drone နဲ့တိုက်ခိုက်မှုအတွင်းဟာမတ်စ်အကြီးတန်းအရာရှိတဦးသေဆုံးခဲ့ပြီးတဲ့နောက်လေဗနန်အခြေစိုက် Hezbollah အဖွဲ့ကတံပြန်တိုက်ခိုက်တာတွေလှုပ်လာနိုင်ခြင်းအတွက်အထူးသတိပေးထားချိန်မှာပဲဂါဇာမှာလေကြောင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရုရှားနဲ့ယူကရိန်းတို့ဟာအရက်စော်ဘွားများပြည်ထောင်စု UAE နိုင်ငံကကြားဝင်ဆစ်ဆက်ပေးထားတဲ့သဘောတူညီချက်အရစစ်သုံးပန်းရာနဲ့ချီနှစ်ဖက်လဲလှယ်ခဲ့တဲ့အကြောင်းဗုဒ္ဓဟူးနေ့မှာကြေညာသွားပါတယ်။ယူကရိန်းအရာရှိတွေကသူတို့ရဲ့စစ်သား230ကိုရုရှားကပြန်လွှတ်ပေးခဲ့ကြောင်းပြောပါတယ်။ရုရှားစစ်သား248ဦးဟာလည်းယူကရိန်းကနေနေရက်ကိုပြန်ရောက်လာပြီလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ရှင်။အီရန်ကထိတ်တန့်ဗိုလ်ချုပ်ကြီးတူတေဆုံးခဲ့တဲ့နှစ်ပတ်လည်အောက်မေပွဲအခမ်းအနားတစ်ခုမှာဘုံးပေါက်ခွဲလို့လူ103ဦးတေဆုံးပြီးဒါဇင်နဲ့ချီထံရရခဲ့ကြောင်းအီရန်အစိုးရကဗုဒ္ဓနေ့မှာကြေညာခဲ့ပါတယ်။2020ပြည့်နှစ်တုန်းကအမေရိကန်ရဲ့အဝေးရင်း drone တိုက်ခိုက်မှုအတွင်းတေဆုံးခဲ့တဲ့အီရန်တော်လှန်ရေးအစောင့်တပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးကာဆန်ဆူလီမန်နီရဲ့တင်းကျန်းနေရာမှာကျင့်ပတဲ့နှစ်ပတ်လည်ဆုတောင်းပွဲအတွင်းဘုံးကွဲတာဖြစ်ပါတယ်။နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုစော်မှုကျော်ဖြစ်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA ကိုအပိနာစင်တဲ့အတွက်လဲဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါ